Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American အတန်းရဲ့2018ခုနှစ်စက်တင်ဘာလ27ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့တန်ဇန်နီးယားနိုင်ငံမှာခီးစက်တဲ့ကရိုသင်္ဘောတိမ်မမှုကြောင့်သေဆုံးသူ100ကျော်ထက်မနည်းရှိတဲ့အကြောင်းအစိုးရရဲ့သတင်းတွေကပြောပါတယ်ဒီခပ်ပြင်းနေမှာရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့လူခွေချိုးဖောက်မှုတွေကိုလူမျိုးတော်တပ်ဖြတ်မှုဖြစ်တတ်မှတ်ဖို့ကနေဒါလွှတ်တော်ကတခဲနဲ့ဆုံးဖြတ်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့ဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမရယုံပြောခွင့်ရဦးစွန်ထေးကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုသွားပါတယ
်ဒီစင်မလာဘူးကျွန်တော်တို့အဲဒီလေလာကြည့်တဲ့အခါမှာတစ်ဖက်သက်ဟိုရေးထားတဲ့အစီရင်ခံစာဖြစ်တယ်။နောက်တစ်ခုကဒီလိုမျို
းအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့တူရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ကနေဒါလွှတ်တော်အမတ်တွေကသဘောတူလိုက်ကြတဲ့အကြောင်းမွန်နိုင်ငံရေးပါတီတွေတပါတီဖြစ်ပေါင်းစည်းလိုက်တဲ့အကြောင်း American သမ္မတ Donald Trump လာမယ့်တနင်္လာနေ့မှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မှာဖြစ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရကဏ္ဍ၊သိပ္ပံနဲ့ဤပညာကဏ္ဍနဲ့သုတဆောင်နဲ့ American တခွင်စတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီစီစဉ်တွေမတင်ဆက်ခင်မှာတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
တန်ဇန်နီးယားနိုင်ငံဗစ်တိုးရီးယားရေကမှာမနေ့ကခီးစက်တဲ့ကရိုသင်္ဘောတိမ်မောက်မှုကြောင့်တည်ဆုံးသူ100ကျော်ထက်မနည်းရှိတဲ့အကြောင်းနိုင်ငံမယ်ရီကဒီနေ့ပဲပြောဆိုလိုက်ပါတယ်။အသက်မသေးကျန်နေနိုင်တဲ့သူတွေနဲ့တည်ဆုံးသူတွေကိုရှာဖွေခဲ့စေစီစဉ်နေလို့ဒီနေ့မနေ့ပိုင်းမှာပဲပြန်လည်စတင်ခဲ့တာပါ။လူပေါင်း39ယောက်ကိုကယ်ဆယ်ထားနိုင်ခဲ့ပြီးဒီထဲမှာတချို့ဟာအခြေအနေဆိုးတယ်လို့လည်းဒေသခံအာဏာပိုင်တွေးဖြစ်တဲ့ကော်မရှင်နာမင်းကြီးဂျွန်မန်ကယ်လာကပြောဆိုထားပါတယ်။ဒါမှမဟုတ်ကရိုသင်္ဘောမှာလိုက်ပါသွားသူရေထွက်နဲ့ပတ်သက်လို့တော့ပြောဆိုမသွားပါဘူး။တန်ဇန်နီးယားနိုင်ငံကရေချောင်းသွားလာရင်မှအသုံးပြုနေကြတဲ့ကရိုသင်္ဘောတွေပေါ်မှာတော့ခီးစက်ရာနဲ့ချီတင်ဆောင်လေးရှိရပါတယ်။ဒေသခံသတင်းမီဒီယာတွေကတော့တိမ်မောက်ခဲ့တဲ့ MV Nararat ကရိုသင်္ဘောပေါ်မှာခီးစက်200လောက်လိုက်ပါသွားပုံရတဲ့အကြောင်းဖော်ပြနေကြပါတယ်။1996ခုနှစ်တုန်းကဗစ်တိုးရီးယားရေကန်မှာပဲ MV Bokoba ကရိုသင်္ဘောတိမ်မောက်ခဲ့ရမှာလူပေါင်း894ဦးသေဆုံးခဲ့ပြီတဲ့အကြောင်းလဲတန်ဇန်နီးယားဆွေးနွေးတရားဝင်မှတ်တမ်းတင်ထားတာပါ2017ခုနှစ်တုန်းကတန်ဇန်နီးယားနိုင်ငံဇန်စီဘာကျွန်းစုကမ်းလွန်ဒေသမှာ MV Space Islander 1တင်မောနင်းမြူရာမှာလဲလူနေရာတည်ဆုံးနေကြောင်းတရားဝင်တည်ပြနိုင်ခဲ့ပြီးတထောင်ကျော်ပြတ်ဆုံးခဲ့ကြောင်းလဲသတင်းတွေကဖော်ပြခဲ့ပူပါတယ်
တရုတ်နိုင်ငံကတူရဲ့စစ်ဘက်အေဂျင်စီတစ်ခုအပေါ်အမေရိကန်ပြည်ထောင်စုကချက်မှတ်လိုက်တဲ့တိုက်ခိုက်အရေးယူမှုကိုရုပ်သိမ်းပေးမလားဒါမှမဟုတ်ဖြစ်လာမယ့်အကျိုးဆက်ကိုရင်ဆိုင်မလားဆိုပြီးအမေရိကန်ကိုတောင်းဆိုလိုက်ပါတယ်။အဲ့ဒီလိုအရေးယူတိုက်ခတ်ထားတာကိုတရုတ်နိုင်ငံကတရားဝင်ကန့်ကွက်လိုက်ကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂန်ရှောင်းကသတင်းထောက်တွေကိုဒီကနေ့ပဲပြောဆိုတာပါ။အမေရိကန်ရဲ့လုပ်ရက်ကနိုင်ငံတကာဆက်ဆံရေးအခြေခံစည်းမျဉ်းတွေကိုချိုးဖောက်လိုက်တာဖြစ်ပြီးနိုင်ငံရဲ့ဆက်ဆံရေးကိုရောနှစ်ဖက်စစ်တပ်တွေရဲ့ဆက်ဆံရေးကိုပါဆူဆိုးဝါးပျက်စီးစေတယ်လို့ဂန်ကပြောပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးကေလေဗရော့ကလည်းစူခွီလျင်ထုတ်လို့ရေကုမ္ပဏီကိုနှစ်နာစီတဲ့အမေရိကန်ရဲ့ဒီလောက်ရဟာမျက်တမှုမရှိတဲ့ပြိုင်ဆိုင်မှုဖြစ်ပေမဲ့လည်းအမေရိကန်ဒေါ်လာငွေကြေးအပေါ်မှာလည်းနောက်ဆုံးမှာတည်ရမှုရှိလိမ့်မယ်ဆိုပြီးဒီကနေ့ပဲခါမှပြောဆိုပါရယ်ရုရှားနိုင်ငံခြားရေးဝန်ကြီးရုရှားနိုင်ငံခြားရေးဒုဝန်ကြီးဆာဂေရက်ကော့ဖ်ကလည်းအမေရိကဟာမီးနဲ့ကစားနေတယ်ဆိုပြီးဒီကနေ့မှာပဲသတိပေးလိုက်တာပါရုရှားအစိုးရပြောခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကတော့အမေရိကန်ရဲ့လောက်ရဟာကမ္ဘာလက်နက်ရောင်းဝယ်ရေးလုပ်ငန်းကပြိုင်ဘက်တွေကိုဖဲထုတ်ဖို့ကြိုးပမ်းတဲ့လောက်ရဆိုပြီးဒီကနေ့ပြောဆိုပါတယ်အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံအပေါ်ချမှတ်ထားတဲ့တန်းခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးရုရှားစီကလက်နက်ဝယ်ယူခဲ့တဲ့အတွက်ဆိုပြီးတရုတ်စစ်ဘက်အေဂျင်စီတစ်ခုကိုအမေရိကန်ကဂျာတာပရင်းနဲ့မှအရေးယူတန်းခတ်ထားတာပါ
အင်တာနက်ကနေပေါက်ထွင်းတိုက်ခိုက်မှုတွေဆက်သွယ်ရေးခွင့်ရတွေကိုထိုးဖောက်မှုတွေနဲ့တခြားအွန်လိုင်းတိုက်ခိုက်မှုကျူးလွန်သူတွေအနေနဲ့တိုက်တဲ့ပိဆက်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းဆိုင်ဘာအင်တာနက်လုံခြုံရေးအတွက်ပြင်ဆင်နေတဲ့အမေရိကန်ပြည်ထောင်စုကသတိပေးလိုက်ပါတယ်။ပြည်ပနိုင်ငံတွေအကြမ်းဖက်ဝါရီအုပ်စုတွေရာဇဝတ်ကိုင်းတွေရဲ့အွန်လိုင်းချင်းချောက်မှုတွေကြီးထွားလာနေတာကိုအပြင်းထန်တုံ့ပြန်သွားမဲ့အမျိုးသားဆိုင်ဘာလုံခြုံရေးမဟာဗျူဟာကိုတော့သမ္မတဒေါ်နယ်ထရန့်မနေ့ကပဲလက်မှတ်ရေးထိုးလိုက်တာပါ။ဆိုင်ဘာချင်းချောက်မှုအန္တရာယ်ကနေအမေရိကန်ပြည်သူတွေကိုအကာအကွယ်ပေးဖို့တက်နေသမျှအစိုးရဘက်ကကြိုးပမ်းသွားမှာဖြစ်ကြောင်းသမ္မတကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တယ်လို့မဟာဗျူဟာတွေဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တခြားဆွေးနွေးထိတ်တဲ့အရာရှိတွေကလည်းမဟာဗျူဟာအသက်ဟာအရေးကြီးလိုအပ်နေတဲ့အစီအစဉ်ဖြစ်ကြောင်းပြောဆိုခဲ့ကြတာပါ အမေရိကန်ပြည်တော်စုအနေနဲ့ကာကွယ်ရေးအတွက်တမကချင်းမွေးစီစဉ်တွေအတွက်လည်းစောင့်ရသွားမယ်ဆိုတာကိုတက်ခတ်သူတွေဘက်ကသဘောပေါက်ဖို့လိုအပ်ထားတဲ့အကြောင်းလဲအမျိုးသားလူညွေးချမ်းပြည်ပုတ်ကိုဂျွန်ဘော်တန်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။သမ္မတဘရက်ကိုဝါမအစိုးရလက်ထက်မှာတုန်းကလို့ကန့်သက်ချုပ်ကန့်မှုတွေရှိမှာမဟုတ်တော့တဲ့အကြောင်းလဲပြောဆိုခဲ့တာပါ။အစိုးရဌာနတွေအေဂျင်စီတွေနဲ့အမေရိကန်နိုင်ငံသားတန်ပေါင်းများစွာရဲ့သတင်းအချက်လက်တွေလူညွေးဆောင်ရမယ်ညွှန်ကြားချက်တွေပါဝင်ပြီးချက်ချင်းဆက်တင်အသက်ဝင်ပြီးဖြစ်တဲ့မဟာဗျူဟာအသက်ဟာလွန်ခဲ့တဲ့5နှစ်အတွင်းပြည့်စုံမှုအရှိဆုံးစိုက်ဘာလူညွေးအစီအစဉ်တစ်ရပ်ဖြစ်တဲ့အကြောင်းလဲအစိုးရကပြောဆိုထားပါတယ်။ဒါမဲ့နိုဝင်ဘာလ6ရက်နေ့မှာအမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အချိန်မှာပဲရုရှားအပြင်တရုတ်၊အီရန်၊မြောက်ကိုရီးယားတို့လိုနိုင်ငံတွေရဲ့စိုက်ဘာတိုက်ခိုက်မှုအန္တရာယ်တွေနဲ့ပတ်သက်လို့အမေရိကန်လူညွန်ရေးထိတ်တန့်အရာရှိတွေသတိပေးနေတဲ့အချိန်မှာပဲမဟာဗျူဟာသစ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အစိုးပြုခံရတဲ့ Brett Kavanaugh ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်တာခံခဲ့ရတယ်လို့ဆွဆွဲထားတဲ့အမျိုးသမီးရဲ့တိတ်ခါတည်ကြည်မှုအပေါ်သမ္မတ Donald Trump ကမိခွန်းထုတ်လိုက်ပါတယ်။လွန်ခဲ့တဲ့36နှစ်တုန်းကဖြစ်ခဲ့တဲ့ဖြစ်ရပ်အတွင်းအမျိုးသမီးကဆွဆွဲထားသလောက်ဆိုရတယ်ဆိုရင်အဲ့ဒီအချိန်မှာ Greg ကတရားဥပဒေစိုးမိုးရဲ့တာဝန်ရှိသူတွေကိုချက်ချင်းတိုင်ကြားတင်တဲ့အကြောင်းတူတာမှရေးသားလိုက်တာပါ။ကြအပြင် Brett Kavanaugh ဟာ၆ပြည့်ကင်းတဲ့ဂုံတရင်ကြီးတဲ့လူကြီးလူကောင်းတယောက်ဖြစ်တဲ့ဆိုပြီး Las Vegas မြို့မှာမနေ့ကြာတာပတင်းလေးကကျင်းပတဲ့လူလူတို့ဆောင်ပွဲမှာသမ္မတ Trump ကထောက်ခံပြောဆိုခဲ့တာပါ Brett Kavanaugh ဟာလွန်ခဲ့တဲ့36နှစ်ကအမျိုးသမီးတယောက်ကိုလိမ်မိုင်းဆိုင်ရာအနိုင်ကျင့်တယ်ဆိုပြီးဆွဆွဲခံရတာပါအဲ့ဒီလိုဆွဆွဲထားတဲ့ Miss Christine Bassley Ford ကသူ့ရဲ့လုံခြုံရေးကိုအာမခံမယ်ဆိုရင်လက်မဲ့တရင်မှာအတွင်းအထက်လွှတ်တော်တရားရေးကော်မတီရှင်မှလာရောက်ထွက်ဆိုဖို့ဆန္ဒရှိပါတယ်လို့သူ့ရဲ့ရှင်နေတွေကပြောပါတယ် Miss Ford ရဲ့မိသားစုဟာလှလောဆယ်အသက်အန္တရာယ်ချင်းချောက်ခံရတာကြောင့် California ပြည်နယ်ကသူ့နဲ့အိမ်ကနေရွှေ့ပြောင်းသွားတယ်လို့လဲသူ့ရဲ့ရှင်နေ Debra Gets ကပြောပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တန်မြန်မာဝိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့တည်းဖြစ်ပွားခဲ့တဲ့ပြစ်ကတ်တွေအတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးရုံးတပ်ဖြတ်မှုဖြစ်သတ်မှတ်ဖို့ကနေဒါလွှတ်တော်ကတခဲနဲ့ဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေဖွဲ့ရဲ့တွေ့ရှိချက်တွေကိုထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့လူရက်တွေအတွက်မြန်မာစစ်တပ်ရဲ့အဆင့်အမြင့်ဆုံးအဆင့်ကပုဂ္ဂိုလ်တွေမှာတာဝန်ရှိပြီးလူမျိုးရုံးတပ်ဖြတ်မှုဖြစ်တဲ့သတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့ကြတာပါ
။ Call for senior officials in the Myanmar military chain of command to be investigated and prosecuted.For the crime of genocide.
မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးစင်းစင်ကတာဝန်ရှိတဲ့အစစ်မြေအရာရှိတွေပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့စုံစမ်းစစ်ဆေးအရေးယူဖို့တိုက်တွန်းကြောင်းလဲမနေ့တုန်းကဆုံးဖြတ်ချက်ကိုလွှတ်တော်မှာကြေညာရမှာကနေဒါလွှတ်တော်အမတ်အင်ဒရူးလက်စလီကပြောဆိုသွားခဲ့တာပါ။အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်မှာရောက်နေတဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်ရှာဖရီလန်ကလည်းလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကဒီသတင်းမှာဆော်ပိုင်လူခွင့်ရေးကောင်စီမှတင်သွင်းခဲ့တဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုအသွင်ဆောင်တဲ့လက္ခဏာတွေတွေ့ရကြောင်းနဲ့မြန်မာစစ်တပ်ကတာဝန်ရှိသူအစစ်မြေအရာရှိတွေကိုစုံစမ်းစစ်ဆေးအရေးယူဖို့လဲတိုက်တွန်းထားတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲလူညုံရေးကိစ္စကန်တွေကိုစီးနှင်းတက်ခတ်ခဲ့တဲ့ ARSA ဆွေရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေလက်လံရှင်းလင်းရာကရိုဟင်ဂျာတွေပေါ်စိုးရွားတဲ့လူခွေချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားတာဖြစ်ပါတယ်။မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်ကဆွဆွဲနေသလောက်လူခွေချုပ်ဖောက်မှုတွေကျူးလွန်ခဲ့တာမျိုးတွေမရှိတဲ့အကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းပေါ်ထုတ်ရေးရမှုတွေရှိခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုထားကြပါတယ်။
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရဟာနိုင်ငံရဲ့သမိုင်းမှာအဆိုးဝါးဆုံးလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတယ်လို့နိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ Amnesty International ကဆွဆွဲလိုက်ပါတယ်။တောင်အမေရိကနိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလားမှာတပ်ဖြတ်မှုတွေသာဖြစ်နေတာဟာတခြားစစ်ဖြစ်နေတဲ့နိုင်ငံတွေထက်တောင်ပိုများနေတဲ့အကြောင်းမနေ့တုန်းကထုတ်ပြန်တဲ့ Amnesty International ရဲ့စီးကားစားထဲမှာဖော်ပြထားပါတယ်။စီးရဲနွမ်းပါတဲ့ဗင်နီဇွဲလားနိုင်ငံမှာရာဇဝတ်မှုတပ်ဖြတ်ရေးဆောင်မှုတွေအတွင်းလုံခြုံရေးအရာရှိတွေကကျူးလွန်တဲ့အကြမ်းဖက်မှုတွေကိုဒီအစီးကားစားမှာမိမောင်းထုတ်ဖော်ပြ ထားပါတယ်ဗင်နီဇွဲလားပြည်သူတို့သူတို့ချစ်ခင်ရတဲ့သူတွေရရက်ဆက်ဆက်တပ်ဖြတ်ခံရတဲ့အခြေအနေတွေကိုတရားလက်လို့တပ်ဖြတ်မှုများလို့လူအခွင့်ရေးအဖွဲ့ကတုံ့နှုံးထားပြီးတော့ဒီအခြေအနေတွေကိုမိသားစုတွေကပြန်ပြောင်းပြောပြထားတဲ့မှတ်တမ်းရုပ်တံတစ်ခုကိုလည်းအခုအစည်းအခမ်းစားနဲ့အတူ Amnesty International ကပြသခဲ့တာပါအာဂျင်တီးနားနိုင်ငံဘူနိုအဲရစ်မြို့မှာထုတ်ပြန်လိုက်တဲ့အစည်းအခမ်းစားနဲ့ပတ်သက်လို့ဗင်နီဇွဲလားအစိုးရဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူးဗင်နီဇွဲလားနိုင်ငံမှာ9နှစ်ကြာစီးပွားရေးဆုတ်ကကျုံနေရတာကြောင့်ပြည်သူတန်းနေချီဟာအိနီချင်းနိုင်ငံတွေကိုထွက်ပြေးပြီးဘဝမှာဆက်လက်ရှင်သန်ရပ်တည်ခွင့်ရဖို့ကြိုးစားနေကြတာဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာလိမ်မိုင်းဆိုင်ရာစော်ကားမှုကျွလွန်မှုတွေကိုမှတ်ပုံတင်စီးရင်သွင်းတဲ့အစီအစဉ်တစ်ရပ်ကိုစတင်လိုက်ပါတယ်။လိမ်မိုင်းဆိုင်ရာအနှံ့ချင်းစော်ကားတဲ့ရာဇဝတ်မှုကိနေနိုင်စင်နဲ့မြပေါ်ပေါက်နေချိန်မှာပဲအိန္ဒိယနိုင်ငံကအမှုကျွလွန်မှုတွေကိုမှတ်တမ်းပြုစုမဲ့အစီအစဉ်စတင်လိုက်တာပါ။ဒါပေမဲ့လည်းမှတ်ပုံတင်စီးရင်သွင်းခံရသူတွေရဲ့သတင်းအချက်လက်တွေကိုတော့တရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာတာဝန်ရှိသူတွေသာကြည့်ရှုဝင်ရရှိမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုလိုနိုင်ငံမျိုးမှာတော့လိမ်မဲဆိုင်ရာစော်ကားမှုကျွလွန်မှုတွေမှတ်တမ်းရှိသူတွေရဲ့အချက်လက်တွေကိုအများပြည်သူလည်းကြည့်ရှုဝင်ပြုထားတာပါ။အိန္ဒိယကမှတ်တမ်းမှာတော့အာရမပြုခြင်းမှုအုပ်စုလိုက်စော်ကားမှုအရွယ်မရောက်သေးသူတွေနဲ့လိမ်ဆက်ဆံမှုလိမ်မဲဆိုင်ရာနှောက်ယှက်မှုကျွလွန်မှုတွေပါဝင်လူပေါင်း4,400ကိုစီးရင်ပြုစုထားတဲ့အကြောင်းလဲပြည်ထောင်ဝန်ကြီးဌာနကပြောဆိုထားပါတယ်။စုဆောင်ပြုစုထားတဲ့အချက်လက်တွေထဲမှာတော့လိမ်မဲဆိုင်ရာစော်ကားမှုကျွလွန်ခဲ့မှုတွေရဲ့ဓာတ်ပုံတွေလိပ်စာတွေနဲ့လက်ပုတွေလည်းပါဝင်ပါတယ်။အိန္ဒိယနိုင်ငံရဲ့ရာဇဝတ်မှုမှတ်တမ်းဌာနရဲ့နောက်ဆုံးကိန်းဂဏန်းတွေအရလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေဟာ2015ခုနှစ်နဲ့2016ခုနှစ်ကြားစနစ်ရာခိုင်နှုန်းတိုးလာတာတွေ့ရပါတယ်။2016ခုနှစ်အတွက်မှတ်တမ်းတင်ထားတဲ့ကိန်းဂဏန်းတွေအရဆိုရင်တော့အိန္ဒိယမှာအာရမပြုခြင်းမှုနဲ့တိုင်ကြားတဲ့အမှုပေါင်းနေ့စဉ်100ကျော်ရှိတဲ့အကြောင်းလည်းဖော်ပြထားပါတယ်။
ဗီယက်နမ်နိုင်ငံရဲ့သမ္မတ Trandy Quang ဟာပြင်းပြထန်ထန်နာမကျန်းဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့တောက်ကြနေမှာပဲကွယ်လွန်သွားတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ကွယ်လွန်ချိန်မှာအသက်60နှစ်ရှိပါပြီ။ဗီယက်နမ်နိုင်ငံပိုင်သတင်းဌာနကဟနွိုင်းမြို့တော်ကစစ်ဘက်စီးအုံမှာသမ္မတ Quang ကွယ်လွန်သွားတဲ့အကြောင်းကြေညာပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူး။သမ္မတ Quang ကိုပြစ်ခဲ့တဲ့ပုထုနေက Communist Party ရဲ့ Polit Bureau အစည်းအဝေးတစ်ခုနဲ့တရုတ်ကိုယ်စားလှယ်အဖွဲ့အတွက်ကျင်းပတဲ့အခမ်းအနားတစ်ခုမှာနောက်ဆုံးတွေ့မြင်ခဲ့ရတာပါ။ပြစ်ခဲ့တဲ့နေ့က American သမ္မတ Trump ဗီယက်နမ်ကိုလာရောက်ခဲ့တော့ကလည်းသမ္မတ Quang ကလက်ခံကြိုဆိုခဲ့တာဖြစ်ပါတယ်။မစ္စတာကွမ်ဟာ2016ဧပြီလမှာသမ္မတအဖြစ်ရွေးချယ်မခံရခင်မှာပြည်သူ့လုံခြုံရေးဝန်ကြီးအဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီစီစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာရခိုင်ပြည်နယ်အတွင်းလူ့အဖွဲ့အစည်းတွေကြားကွဲပြားချက်တွေပိုပြီးပေါ်ပေါက်စေနိုင်တယ်လို့မြန်မာနိုင်ငံပြိုကွဲရေးအထိအားပေးရာရောက်နေတဲ့အကြောင်းသမရယုံပြောခွင့်ရဦးစော်ထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ဒီစင်ကတော့ကျွန်တော်တို့အဲလေးလာကြည့်တဲ့အခါမှာတစ်ဖက်သက်ဟိုရေးထားတဲ့အစီရင်ခံစာဖြစ်တယ်။နောက်တစ်ခုကဒီလိုမျိုးအစီရင်ခံစာသူ့အစီရင်ခံစာကြောင့်ကျွန်တော်ရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လူမှုအသားစာတာဖြစ်မှုပေါ့နော်။အတိုင်းဝန်းတွေအားလုံးကိုပေါင်းစည်းနေတိုင်းမှုကိုပြပြစေုံလည်းမကဘူး။ကျွန်တော်တို့ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးနောက်အမျိုးသားပြန်တဲ့တမျက်ရည်ခွပြိုးတုတ်တဲ့ရည်အတွက်ဒီဟာတွေကိုအထူးကဲ့ဖြစ်စေနိုင်တယ်အဟံသာဖြစ်စေနိုင်တယ်ဆိုပြီးတော့ကျွန်တော်တို့ကတွေ့ပါတယ်။နောက်ဒီ press finding machine ရဲ့ report ကတမတ်ချမှုနဲ့ကျွန်တော်တို့တမတ်ထိတ်တန့်ချမှုကိုလည်းမေကွန်ထုတ်เสียဖြစ်နေတဲ့အကြောင်းချက်တွေအများကြီးရှိတယ်။အဲဒီဟာမှာဘာတွေရှိလဲဆိုရင်တော့တိုင်းသားလူမျိုးနဲ့ပတ်သက်ပြီးတော့ဖော်ညွှန်းတဲ့အခါမှာအထင်မြင်လွဲမှားမှုတွေကိုဖြစ်ပေါ်စေတယ်။အဲ့တော့ကျွန်တော်တို့ကအခုတွားနေတဲ့ပြန်လဲညညရေးပေါ့နော်ပေါင်းစီရေးသာသာသာဖြည်းဖြည်းကိုအားမပေးပဲနဲ့ဒီတိုင်းသားတွေကြားမှာပို့ပြီးတော့ကွဲပြားစေပြီးတော့ကျွန်တော်တို့နိုင်ငံကျိုးကွဲရေးအထိအားပေးတဲ့သဘောဖြစ်နေတယ်ဆိုတော့ကျွန်တော်တို့ထင်တ
ယ်မြန်မာစစ်တပ်ထိတ်တန့်ခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုမှုတွေနဲ့ပတ်သက်လို့လည်းဥစော်ထေးကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်တို့ဟို statement လည်းထုတ်ထားပါတယ်အဓိကကတော့ကြီးမားတဲ့ PR တွေဒီ first finding machine ပေါ်မှာရှိနေတယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကြောင့်ပဲသူလိုချင်တဲ့အချက်တွေကိုပဲကောင်းလို့ပြီးဖော်ပြရတယ်။အထူးသဖြင့်ကတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုလမ်းလွဲစေနိုင်တဲ့ခုနလိုအချက်တွေပါလာ။အဲ့ပါလာတဲ့အချိန်နဲ့ပတ်သက်လို့တော့လက်ရှိကျွန်တော်တို့နိုင်ငံကတော့ကိုကျွန်တော်တို့ဥတီချက်ရှိတယ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအဲ့ပေါ်မှာလည်းကျွန်တော်ဂျားထဲမှာစိန်ခေါ်မှုတွေအများကြီးရှိနေတယ်။
အစိမ်ကုန်မှုတွေရှိနေတဲ့အချိန်မှာပဲဒီလိုမျိုးကျွန်တော်တို့နိုင်ငံအတွင်းမှာလောက်အဓိက key stakeholder တွေပေါ့နော်အရေးကြီးတဲ့လူတွေကြားမှာစီးလုံးညွှန်ကြားမှုတွေပြိုကွဲပျက်စီးအောင်အတကယ်အတိုင်းအတာပြည်သူတွေကြားမှာစီးလုံးညွှန်ကြားမှုပြိုကွဲပျက်စီးမှုအမှန်တရားကိုကျွန်တော်တို့ပြင်းထန်စွာကန့်ကွက်တယ်ဆိုပြီးတော့ပြောထားပြီးသားပါအဲ့ဒါနဲ့အဓိက first party machine မှာပါတဲ့အချက်ပေါ့နော်ကျွန်တော်တို့ကတော့အဲ့ဒါကြီးကန့်ကွက်တယ်သို့တော်လည်းပဲကျွန်တော်တို့ကတော့ကိုယ်လောက်ရမယ်အလုပ်ပေါ့နော်ကိုယ်ရှောက်ရမယ်လမ်းလိုချင်တဲ့ဒီဒီမိုကရေစီဖော်ပြပြီးတော့အစုပန်းနိုင်ဒါတော့ကျွန်တော်တို့မမိတ်မတုံသွားမယ်ဒီတိုင်းပဲကျွန်တော်တို့ကဖြေချခြင်းလဲ
ဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောဆိုသွားတာပါရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်အပြင်းအထန်ဝေဖန်ပြောဆိုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ရဲ့အစီရင်ခံစာထွက်ပေါ်လာတဲ့အချိန်မြန်မာစစ်တပ်ခေါင်းဆောင်တချို့ကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုနေချိန်မှာပဲမြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပြောဆိုတာပါမနေ့ကနိုင်ငံတော်ကြိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန်ကတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးမတွေ့မဆိုလက်နက်ကင်တပ်ဖွဲ့တွေအနေနဲ့တာဝန်ခံမှုရှိစေရေးအရေးကြီးတယ်ဆိုတာတွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်ရှင်။ဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရယုံပြောခွင့်ရဦးစောထေပြောသွားတာကိုတင်ပြပေးခဲ့တာပါ။အခုဆက်ပြီးမြမအရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်လက်တင်ပြပါဦးမယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ကနေဒါလွှတ်တော်အမတ်တွေကတညီတညွတ်တဲ့သဘောတူလိုက်ပါတယ်စက်တင်ဘာ20ကြာသပတေးနေ့တုန်းကကနေဒါလွှတ်တော်မှာအဲ့ဒါလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်ကနေဒါရောက်မြန်မာအရေးလှုပ်ရှားသူတွေကြားမှာတော့ဒီဆုံးဖြတ်ချက်အပေါ်အမြင်အမျိုးမျိုးကွဲပြားနေပါတယ်ဒီအကြောင်းကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2019ဩဂုတ်လတည်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့ကနေဒါလွှတ်တော်မှာမနေ့ကြာသပတေးနေ့တုန်းကတညီတညွတ်တဲ့ဆုံးဖြတ်လိုက်ကြတာဖြစ်ပါတယ
် Call for senior officials in the Myanmar military chain of command to be investigated and prosecuted for the crime of genocide
မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးအစင်းစင်းကတာဝန်ရှိတဲ့အစင်းမြင့်အရာရှိတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့စုံစမ်းစစ်ဆေးအရေးယူဖို့တိုက်တွန်းကြောင်းမနေ့ကလွှတ်တော်ဆုံးဖြတ်ချက်နဲ့ပတ်သက်လို့ကနေဒါလွှတ်တော်အမတ်အန်ဒရူးလက်စလီကပြောဆိုသွားတာပါရခိုင်ပြည်ပကနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေးရှိချက်တွေကိုထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့လုပ်ရက်တွေအတွက်မြန်မာစစ်တပ်ရဲ့အစစ်အမြင်ဆုံးပုဂ္ဂိုလ်တွေမှာတာဝန်ရှိပြီးလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးကနေဒါအမတ်တွေကတခဲနဲ့ဆုံးဖြတ်ခဲ့ကြပါတယ်။ရိညာအရေးနဲ့ပတ်သက်လို့ကနေဒါလွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မြန်မာအရေးလှုပ်ရှားနေသူကနေဒါနိုင်ငံအယ်ဘာတိုဆေးကောလိကတိကဒေါက်တာဒေါကင်ဆောဝင်းကအခုလိုသုံးသပ်ပါတယ်
။ကျမတိတလောက်လေဂျီနိုဆိုက်ဆိုတဲ့စကားလုံးကတော့တိတ်ပြီးတော့လွယ်လွယ်သုံးလို့မရဘူးပေါ့နော်။အဲ့ဒါကဟိုလူမျိုးတုံးဟိုတတ်ဖြတ်တဲ့သဘောဆိုတော့သူကတကယ်ကိုလူတွေကိုအပြတ်ရှင်းပြီးတော့ဒီတန်းလိုက်တိန်လိုက်ချီပြီးတော့ဟိုတတ်ပစ်တဲ့သဘောကိုဆိုလိုတာဆိုတော့ဒီကနေဒါအစိုးရကသူကဒီကိစ္စကိုသူတို့ချင်းချင်းမြင့်မြင့်မသိပဲနဲ့ဒီလူတွေရဲ့ဒီ emotionally pay at every ဟိုစာ report ဒီမှတ်တမ်းနေဓာတ်ပုံတွေကိုကြည့်ပြီးတော့သူတို့ကိုယ်တိုင်လည်းတကယ်မျက်မြင်လည်းတွေ့တာမဟုတ်ဘူးတကယ်လည်းဟိုအစုလိုက်အပြုံလိုက်တတ်ဖြတ်နေတဲ့ကိစ္စလည်းမဟုတ်ပဲနဲ့ဒါကတော့တည်င်းကြားနဲ့ emotionပါတဲ့တဘောလိုပဲကျမတို့ယူဆပါတယ်ဘယ်လိုကနေပြီးတော့ဒီပြဿနာစတင်ဖြစ်ပေါ်လာတဲ့ဘာတွေဖြစ်နေလဲဆိုတဲ့ကိစ္စကိုတကယ်ချစ်ချင်းမြင့်မြင့်မသိပဲနဲ့ဒါလွတ်တော်ကနေပြီးတော့ဒီတည်င်းချားနဲ့တကယ်ကတော့တိတ်ပြီးတော့ဟိုမှန်ကန်တဲ့ဆုံးဖြတ်ချက်တော့မဟုတ်ဘူးလို့ကျမယူဆပါတယ
်ကနေဒါအခြေစိုက်ကချင်တိုင်းသားများအစည်းအရုံးဥက္ကဋ္ဌဂျွန်လာဆန်းကတော့ကနေဒါလွတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်ကြိုဆိုလိုက်ပါတယ
်ကျွန်တော်တို့တော့ဒီရခိုင်ပြည်နယ်မှာသူမျိုးတုံးတက်ဖြတ်မှုဒါမကပဲနဲ့ဒီကျွန်တော်တို့ချင်းပြည်နယ်ရှမ်းပြည်နယ်ကျွန်တော်တိုင်းဒေသဖြစ်ပြနေတဲ့ဟာကိုတော့ကနေဒါအစိုးရအနေနဲ့ဒီလိုဆုံးဖြတ်တာကိုကျွန်တော်တို့ကကြိုဆိုပါတယ
်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရောက်နေတဲ့ကနေဒါနိုင်ငံသားရေးဝန်ကြီး Mrs. Christia Freeland ကလည်းလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းပြောပါတယ်ရင်းညာရီအပေါ်ကျူးလွန်ခဲ့တဲ့ဒီလုပ်ရက်ဟာဘယ်လောက်ထိစိတ်ထိခိုက်ပွေကောင်းပြီးဘယ်လောက်ထိဆိုးရွားခဲ့သလဲဆိုတာကိုအဓိကမီးမောင်းထိုးပြကျင်တာပါလို့ကနေဒါနိုင်ငံသားကြီးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်ကနေဒါလွှတ်တော်ကတညီတညွတ်တဲဆုံးဖြတ်လိုက်တာဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့သူမကပြောဆိုပါတယ်2019ဩဂုတ်လကုန်ပိုင်းမှာ အာဆာအစွန်းရောက်အုပ်စုကရခိုင်မြောက်ပိုင်းဒေသကရဲကင်းစခန်းတွေကိုဝင်တိုက်ခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့လူညုံရေးတပ်တွေကနေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ညာ9သိန်းဝန်းကျင်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုးလုံသွားခဲ့တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်မြန်မာအစိုးရကတော့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပြီးနိုင်ငံတကာကဆွဆွဲနေသလိုရခိုင်ဒေသမှာလူအခွင့်အရေးစိုးစိုးဝါးဝါချိုးဖောက်တာမျိုးမရှိကြောင်းညင်းဆိုထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်စုစည်းတင်ပြပေးထားတာပါအခုဆက်ပြီးမွန်နိုင်ငံရေးပါတီတွေပေါင်းစည်းလိုက်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်မွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်မျိုးသားပါတီနဲ့မွန်နိုင်ငံရေးအင်အားစုတွေဖြစ်တဲ့မွန်ကိုစားပြုပါတီအကောင့်ထဲဖော်ဆောင်ရေးဖွဲ့ဟာဒီကနေ့မှတပါတီအဖြစ်ပေါင်းစည်းနိုင်ခဲ့ပြီဖြစ်ပါတယ်နိုင်ငံရေးမဟာမိတ်အခမ်းကဏ္ဍအတွက်အချိန်ယူဆုံးဖြတ်ရမယ်လို့ပါတီခေါင်းဆောင်တွေကဆိုပါတယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဒီကနေ့မွန်နိုင်ငံရေးပါတီပေါင်းစည်းရေးပွဲကျင်းပရမှာအားရကျေနပ်မှုရှိတယ်လို့ရှေ့ဆက်အောင်မြင်မှုအတွက်မျှော်လင့်တယ်လို့မွန်ပါတီထိပ်ပိုင်းခေါင်းဆောင်သူဖြစ်တဲ့နိုင်စိုးမြင့်ကပြောပါတယ
်နိုင်ငံရေးပါတီနဲ့ပါတီနဲ့ပြပတ်အားစုနိုင်ငံရေးအားစုပေါင်းစည်းရတဲ့အားလုံးအားရကျေနပ်ကြတယ်ကျွန်တော်တို့ဒါရှေ့ဆက်ပြီးတော့ဒီလိုနဲ့ဆန္ဒနဲ့နောက်ပြီးသူတို့ဒီပါတီရဲ့ကိုဖက်စီရမြန်မာသူတို့ရဲ့ပတ်ဖို့ကူညီတဲ့ငွေတွေလည်းတော်တော်များများတင်ရတယ်လို့ချီးမြှောက်ပေးကြတယ်ဒီနေ့အချိန်တွေကတော့ဒီလိုထောက်ခံမှုကိုတစ်ခဲနဲ့ရတယ်လို့ပြောလို့ရတော့နံပါတ်တစ်ခုတည်းဖြစ်သွားပြီရှင်ဒီလမ်းမဲ့ယူကပ်ပွဲတွေကိုအောင်မြင်မှုတွေပိုများလာဖို့ကျွန်တော်တို့စက်တူကကြာကြမယ်ဘူးတော့အောင်မြင်လာမယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတော့
မွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်မျိုးရပါတီနဲ့မွန်နိုင်ငံရေးအင်အားစုတွေဖြစ်တဲ့မွန်ကိုစားပြုပါတီတို့ကနေပေါင်းစည်းထားတဲ့ပါတီအမည်အသစ်ကိုမွန်ပါတီဆိုပြီးအများဆန္ဒရခေါ်သွင်းခဲ့တယ်လို့သူကဆိုပါတယ်မွန်ပါတီအမည်အသစ်နဲ့နိုင်ငံရေးပါတီများတည်ထောင်ခြင်းနေဥပဒေလှုပ်ထုံးလုပ်နည်းနဲ့ညီပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီမှာပါတီအမည်ပြောင်းလဲမှတ်ပုံတင်သွားမှာဖြစ်ပါတယ်မတူညီတဲ့လုပ်ငန်းစဉ်မူဝါဒတွေကိုညှိနှိုင်းဆွေးနွေးပြီးမှပါတီချင်းပေါင်းစည်းလာခဲ့တယ်လို့မဟာမိတ်တမရေးမှာလည်းအချိန်ယူဆွေးနွေးရအောင်မယ်လို့နိုင်စုမြင့်ကဆိုပါတယ
်ကျွန်တော်တို့ဒီပေါင်းပြီးအဆင်ပြေအောင်ပေါ့ဒီကနေ့ကျွန်တော်ထိပ်ပြီးဆွေးနွေးကြတာဒီသက်ဆိုင်ရာဒီမဟာမိတ်ကလပ်မော်ဒယ်လာလို့ဆိုတာ MPF ကျွန်တော်မမျိုးသားပါတယ်ကျွန်းနေဆိုတော့မဟာမိတ်ပုံစံဖြစ်တယ်လေဒါလည်းကျွန်တော်တို့ကရှင်းဆက်ပြီးတော့ဖြစ်ပေါ်လာမဲ့ပါတီအတွက်နဲ့သူပုံကံဒီရအချိန်နိုင်ငံယူပြီးတော့သူတို့ရဲ့စန္ဒတိုင်းကျွန်တော်ဆုံးဖြတ်မယ်ဒါဒီမဟာမိတ်ပုံစံမှာလည်းဒီအစမဂျူအေဒကူဒူရဲ့ကျေးချေမှာတော်ရှိတယ်ဗျ။
မွန်နိုင်ငံရေးပါတီတွေပေါင်းစည်းဖို့ကို2015ခုနှစ်မတိုင်ခင်ကတည်းကမွန်ပြည်သူတွေတန်ဃာတော်တွေတက်ကြွလှုပ်ရှားသူတွေကလည်းကြိုးပမ်းခဲ့ပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူး။တက်ကြွလှုပ်ရှားသူတို့ဖြစ်တဲ့နိုင်အောင်တန်းလွင်ကတော့မွန်ပါတီတွေကွဲပြားနေလို့မဖြစ်တဲ့ကြောင်းပြောဆိုပါရယ်
။မွန်လူမျိုးစုတွေကွဲပြားလို့မရတော့ဘူးဆိုတာကန့်လန့်လာကြီးလေ။ရှေ့ဆက်ပြီးတော့ဒီလိုမျိုးကွဲပြားမဲ့အနေထားမဖြစ်အောင်2015ကတန်လပ်ပြီးလိုက်ပြီဆိုတော့ရှေ့ဆက်ပြီးတော့နောက်ထပ်ကွဲပြားမယ့်အခြေအနေမဖြစ်အောင်အားလုံးဝိုင်းထိန်သိမ်းကြဖို့လိုတယ်လို့ထိန်သိမ်းမယ်တို့လည်းမျှော်လင့်တယ်။တခုတည်းတော့မွန်လူမျိုးစုရဲ့ပါတီတခုအတန်နဲ့ပြတ်မယ်ဆိုရင်တော့အမျိုးသားလုံးအတွက်လည်းကောင်းမယ်။ဆိုင်းသားအလုံးအတွက်လည်းကောင်းမယ်
။မွန်ပါတီတွေပေါင်းစည်းကြရမှာဖြစ်တဲ့အတွက်လာမယ့်2020ရွေးကောက်ပွဲမှာရလကောင်းတွေပေါ်ထွက်မယ်လို့မျှော်လင့်ကြောင်းနိုင်အောင်တန်းလွင်ကပြောပါတယ်။မွန်တပါတီတဲ့ဖြစ်ရေးကိုလှူလာကြောင်းကိုလည်းမွန်ပြည်ပါတီဥက္ကဋ္ဌနိုင်ထုံးမွန်ကမွန်မော်ဒါနဲ့အခုလူပြောပါတယ
်ပိုးဝေမေကတောင်မိုးကညာပိုးဒီနုမရမေပြောကစဟော့သမ်တန်ဒလိုင်းဘောအေဘုံကပူချာ
ကျွန်တော်တို့သဘောထားကတော့မွန်တပါတီတဲ့ဖြစ်ရေးကိုပဲလူလာတယ်ကျွန်တော်တို့အမြင်မှလည်းဒီသဘောပါပဲအခုလူပေါင်းစည်းသွားနိုင်တာဝန်တာတယ်ကျူစုတယ်မွန်တော်လိုင်းရင်းနဲ့ထုတ်ပြန်ချက်မှလည်းမွန်ပြည်ရဲ့သဘောထားထုတ်ပြန်ထားပါတယ်ဆိုပြီးမွန်မော်ဒါနဲ့ပြောဆိုသွားတာပါပေါင်းစည်းထားတဲ့မွန်ပါတီမှာဥက္ကဋ္ဌဖြစ်နိုင်တဲ့အောင်ဒုဥက္ကဋ္ဌဖြစ်နိုင်ချမ်းသောနိုင်ကျနူမွန်ခေါ်နိုင်ငွေသိဒေါက်တာလှအောင်အသွေးမှုဖြစ်ဒေါက်တာမင်းရွယ်စုတော်ဖွဲ့သွေးမှုနာလီသမားတို့ကိုရွေးချယ်ထားပါတယ်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANTP ဟာ2010ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာ16နေရာအနိုင်ရထားပြီးမဲ့2015ရွေးကောက်ပွဲမှာတော့တနေရာအနိုင်ရရှိထားပါတယ်မွန်မျိုးသားပါတီ MMP အနေနဲ့2015ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာ3နေရာအနိုင်ရရှိထားပါတယ်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်မျိုးသားပါတီနဲ့မွန်နိုင်ငံရေးအင်အားစုတွေဖြစ်တဲ့မွန်ကိုစားပြုပါတီအကောင့်တွေဖော်ဆောင်ရေးဖွဲ့တို့ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာတပါတီဖြစ်ပေါင်းစည်းဖို့အပြည့်သက်သဘောတူညီခဲ့ပြီးမွန်ပါတီလို့အမည်သတ်မှတ်နိုင်ခဲ့ပါတယ်။မွန်ပါတီအမည်သစ်မိတ်ဆက်ပွဲနဲ့ပေါင်းစည်းရေးခန္ဓာကိုစက်တင်ဘာ23ရက်ဒီကနေ့မွန်လမြိုင်တော်ဝင်ဟင်းသာဟိုတယ်မှာကျင်းပနိုင်ခဲ့ပါတယ်ခင်ဗျာ။
လူမှုရေးစီးပွားရေး
နိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA ရဲ့တောက်ကြညာအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုဆက်ပြီးတော့ American သမ္မတ Donald Trump ဟာလာမယ့်တနင်္လာနေ့ကျရင်တခြားကမ္ဘာခေါင်းဆောင်တွေနဲ့အတူနှစ်ဆင်ကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မှာဖြစ်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ကမ္ဘာခေါင်းဆောင်တွေဟာညီလာခံအတွင်းမှာစစ်ပွဲတွေ၊ရာသီဥတုပြောင်းလဲမှု၊ငတ်မုတ်ခေါင်းပါမှုနဲ့ယောဂပြအပါအဝင်တခြားကိစ္စရဲ့အများအပြားကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ဖျက်သိမ်းရေးအပါအဝင်တခြားအရေးကြီးကိစ္စရပ်တွေနဲ့ပတ်သက်ပြီးအမေရိကန်ကဘာပြောမလဲဆိုတာကိုစောင့်ကြည့်နေကြတာကြောင့်သမ္မတထရမ့်အပေါ်မှာပဲအတော်များများကအာရုံစိုက်စောင့်ကြည့်နေကြမယ့်အနေအထားမှာရှိပါတယ်။ VOA သတင်းတောက် Margaret Bashir ကုလသမဂ္ဂကသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါ။
အမေရိကန်သမ္မတထရမ့်ဟာမနစ်တုန်းကသူပထမဆုံးတက်ရောက်ခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပဲအတော်များများရဲ့အာဏာစိုက်စောင့်ကြည့်ခြင်းကိုခံခဲ့ရပါတယ
်။ The United States has great strength and
အမေရိကန်ပြည်ထောင်စုမှာခိုင်မာပြီးစိတ်ရှိတည်ခံနိုင်တဲ့မဟာအင်အားရှိပါတယ်။ဒါပေမဲ့သူနဲ့သူ့ရဲ့မဟာမိတ်တွေကိုမဖြစ်မနေခုခံကာကွယ်ဖို့လိုအပ်လာခဲ့မယ်ဆိုရင်တော့ကျွန်တော်တို့မှာမြောက်ကိုရီးယားကိုအလုံးစုံချေမှုန်းရေးကလွဲလို့အခြားရွေးချယ်စရာနည်းလမ်းမရှိပါဘူး။ဒုံးမြန်လွတ်တဲ့ကောင်လေးအတွက်ကတော့ဒါကကိုယ်တည်တွင်ကိုတူးနေတာပ
ါသမ္မတထရမ့်ကအဲ့လိုပြောချလိုက်တဲ့အတွက်တန်တမာရေးနီလန်းနေနဲ့အသားကျနေခဲ့တဲ့တခြားကမ္ဘာခေါင်းဆောင်တွေကိုအံ့အားသင့်နေခဲ့ပြီးတော့နောက်ထပ်ရောဘာတွေဖြစ်လာအောင်လဲဆိုပြီးတော့အတော်များများကတွေးနေကြပါတယ
် That was great television it played incredibly well
ဒါရုပ်သံမှာတက်ချီကောင်းခဲ့ပါတယ်အမေရိကန်ရုပ်သံလိုင်းတွေမှာဆိုရင်အလွန်လူကြိုက်များခဲ့ပါတယ်ထရမ့်အနေနဲ့တခြားခေါင်းဆောင်တွေကိုစွန့်ဆောင်မှုအတွက်ဒီနေရာကိုသွားတာမျိုးပဲအမေရိကန်လွှတ်တော်ယူကောက်ပွဲမတိုင်ခင်သူ့အနေနဲ့ဘာဆိုတော့သတင်းကောင်းကြီးဘက်ကနေပါလာအောင်လုပ်ဖို့တူသွားတာပါဒါကြောင့်လဲနောက်ထပ်ပြင်းပြင်းထန်ထန်ပြောလာလို့ရှိနေပါတယ်
။သမ္မတထရမ့်ရဲ့တမယိုးကြမဟုတ်တဲ့ချင်းကပ်မှုကအန်ဒီယားရှိမယ်လဲဆွေးနွေးမှုကိုတော့ဖြစ်ပေါ်လာစေခဲ့ပါတယ်။အင်္ဂါနေ့မနက်ကျရင်အထွေထွေညီလာခံမှာမြောက်ကိုရီးယားနဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့လေတံဘယ်လိုရှိတယ်ဆိုတာကိုအတော်များများကစောင့်ကြည့်နေကြမှာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအနေနဲ့အထွေထွေညီလာခံကိုတက်ရောက်မှာမဟုတ်ပေမဲ့မြောက်ကိုရီးယားနိုင်ငံကနေဒါကိုအသေးချာစောင့်ကြည့်သွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားနိုင်ငံသားဝန်ကြီးကိုနယူးယောက်မြို့မှာသူနဲ့တွေ့ဆုံဖို့ဖိတ်ကြားထားပြီးတော့ကြာသပတေးနေ့မှာတော့ဝန်ကြီးပွန်ပီယိုဟာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုဥက္ကဋ္ဌဖြစ်နေဆောင်ရွက်မှာဖြစ်ပါတယ်။အဲ့ဒီကြာရင်မြောက်ကိုရီးယားနဲ့ဆွေးနွေးမှုအခြေအနေဘယ်လိုရှိတယ်ဆိုတာကိုအစီရင်ခံပြီးမြောက်ကိုရီးယားကနျူကလ িয়ার ဖျက်သိမ်းရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေမလန်းမချင်းတန်ခတ်ပိတ်ဆို့မှုတွေဆက်လုပ်သွားဖို့တခြားနိုင်ငံတွေကိုတိုက်တွန်းသွားမှာလည်းဖြစ်ပါတယ်။အခုတစ်ခေါက်လုံခြုံရေးကောင်စီရဲ့အလဲကြဥက္ကဋ္ဌတာဝန်ကိုအမေရိကန်ကဆောင်ရွက်မှာဖြစ်ပြီးဗုဒ္ဓဦးနေ့မှာကျင်းပမဲ့နျူကလ িয়ার လက်နက်မပြန်ပွားရေးနဲ့ဆိုင်တဲ့အစည်းအဝေးမှာတော့သမ္မတထရမ့်ကဥက္ကဋ္ဌဖြစ်နေတာဝန်ယူမှာပါ။အဲဒီမှာသူ့အနေနဲ့အီရန်နိုင်ငံနဲ့ပတ်သက်ပြီးတော့လည်းအတော်လေးပြောသွားဖို့ရှိတယ်လို့ခန့်မှန်းရပါတယ်
Iran continues to be a problem every dangerous
Iran နိုင်ငံဟာပြဿနာအဖြစ်ဆက်ပြီးတော့ရှိနေပါတယ်။ကမ္ဘာပေါ်ကအန္တရာယ်ရှိတဲ့နေရာတိုင်း Iran နိုင်ငံရဲ့ခြေရာလက်ရာတွေပါနေတာကိုတွေ့နေရပါတယ
်။ Iran သမ္မတ Hassan Rouhani ဟာအင်္ဂါနေ့ကျရင်ထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပြီးတော့အဲ့နောက်ဗဟုထုနေ့မှာကျင်းပမဲ့သမ္မတ Trump ရဲ့လုံခြုံရေးကောင်စီအစည်းအဝေးအပြီးနိုင်ပိုင်းအကြံအစည်သတင်းစာရှင်းလင်းပွဲလုပ်သွားမှာဖြစ်ပါတယ်။Iran သမ္မတအနေနဲ့2015 Iran nuclear သဘောတူစာချုပ်ကနေ American နှုတ်ထွက်သွားတာနဲ့ American ဘက်က Iran အစိုးရပေါ်မှာတစ်ဖက်သက်အရေးယူပိတ်ဆို့မှုတွေချမှတ်ခဲ့တဲ့အပေါ်ဝေဖန်လာနိုင်ပွဲလည်းရှိပါတယ်။ကမ္ဘာခေါင်းဆောင်တွေအတော်များများအထွေထွေညီလာခံကိုတက်ရောက်ကြမှာဖြစ်ပေမဲ့ရုရှားသမ္မတ Vladimir Putin တရုတ်သမ္မတ Xi Jinping နဲ့ဂျာမနီဝန်ကြီးချုပ် Angela Merkel တို့ကတော့ဒီနေ့ညီလာခံကိုတက်ရောက်ကြမှာမဟုတ်ပါဘူး။ဒီညီလာခံအတွက်မှာမြောက်ကိုရီးယားနဲ့ Iran ရေးကိစ္စကထိတ်ဆုံးကနေနေရာယူလာနိုင်ပွဲရှိနေတဲ့အချိန်ထဲမှာပဲအခြေလေပိုင်းနဲ့အာဖရိကဒေသကပြည်ပခါတွေကဘာကြီးပူနွေးလာမှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေအပါအဝင်တခြားအရေးကြီးကိစ္စရပ်တွေကိုလည်းလှုပ်ဆောင်သွားကြဖို့ရှိနေပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA ရဲ့တောက်ကြန်နေညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32နဲ့51တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာတုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်နေတဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်တဲ့အခါမှာ
ဒီဘောပေါ်အညီသင်ကိုစစ်ပင်ဆိုင်ရမယ်ဆိုတာလူတိုင်းမှာအသိတော်ရှိတယ်အဲ့တော့မိုးရင်းမှာစစ်ပင်တွေဆိုင်ကြစစ်ပင်ဆိုင်ပွဲတော်တွေလုပ်ကြတယ်
တတော်ရီပြန်လဲရှင်းတန်းလာအောင်ဘာတွေလှုပ်ဆောင်တင်တယ်လဲဆိုရဲပေါ်ထိမ့်သိမ့်မှုအင်ဂျင်နီယာဦးသိမ့်မော်ကဆွေးနွေးတင်ပြသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့ဒေါ်လှလှတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးရေးခန္ဓာကိုတင်ဆက်ပေးမှာပါချင်းတိုင်းရင်သူမွိုင်းဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခတဲ့အစီအစဉ်နဲ့လွန်ခဲ့တဲ့18နှစ်ကအမေရိကန်ပြည်ထောင်စုမှာလာရောက်ခြေချခဲ့ပြီးလက်ရှိမှာအိန္ဒိယနာပြည်နယ်ရဲ့မြို့တော်အိန္ဒိယနာပိုလစ်မှာနေထိုင်သူဖြစ်ပါတယ်သူအနေနဲ့ပညာရေးကိုတက်မိုးထားပြီးအမေရိကန်နိုင်ငံမှာကျိုးပန်းရပ်တည်ခဲ့ရတဲ့အကြောင်းမွိုင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလှတန်းကတင်ပြပေးထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal ဒီမဘောကြမ်းပေါ့နော်အတူကောက်အားဖြင့်တော့မွိုင်းလိုပဲခေါ်ကြတယ်ပေါ့
ဟုတ်ကဲ
့ဒီအမေရိကန်နိုင်ငံကိုဘယ်ချိန်ကရောက်လာပါလိမ့်ရှင
်ဟုတ်ကဲ့2000 August 6th နေ့တည်တည်ကြကြအစ်မအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6th နေ့ဘက်ကနေထွက်တယ်ဒီဘက်ကို6th နေ့ရောက်တယ်ပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့အခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာတွေအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလိမ့်ရှင်နည်းနည်းမျှဝေပါလား
ဒီဘက်ကိုရောက်လာတော့ကျွန်မအစိတ်ထဲမှာတော့အများနဲ့ရှိတယ်ဗာလဲဆိုတာကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ဖွဲ့တလုံးရရမယ်အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးကရှိတယ်ဗာလဲဆိုတော့ကျွန်မတို့ရှစ်တန်းတုန်းကကျွန်မရဲ့ဒီအတန်းပိုင်ချက်မှာကြောက်ဘူးလေဘယ်နိုင်ငံရောက်ရတဲ့နေတို့တစ်နေ့တိုင်းဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်ရောက်တဲ့နေရာတိုင်းမှာနေတို့ကမြန်မာပြည်ရဲ့ကိုယ်စားကိုပြုတ်တယ်ဆိုအများနဲ့မှတ်ထားပါလို့ပြောခဲ့ဘူးလေအဲ့ဒီကလေးကကျွန်မစဉ်းစားတယ်ပေါ့နော်ဒီတိုင်းရင်းတောင်ဆိုရင်ငါတော့ဘာလို့ဖြစ်စီနေလဲသူများဟိုကိုယ်ကြည့်ချင်အပြင်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့ပညာတက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လဲပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကိုဒီ US ကိုရောက်တော့လေ
ဒါ
ပေမဲ့လည်းသက်ရှိပြီလို့ပြောပြီးတော့အလုံးမလုံးဖဲနဲ့တောင်းဆက်မတက်ဖဲနဲ့နေရင်လေသာဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေတော့ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲဒီတော့မှမောင်လေးတွေငငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြတ်မှတက်ဘူးဆိုရင်လက်လုံးလည်းသာဒီလိုလေးနဲ့ပဲနေမယ်ဆိုရင်သာဆိုရင်သူတို့ကလည်းဘာမှခွန်အားဖြစ်စရာတောင်းမရှိဘူးပေါ့ဆိုတဲ့ခါကျတော့တောင်းတက်ဖို့ကျမစုံစမ်းလေ့လာမှာပေါ့နော်တောင်းတက်ဖို့ကိုကြည့်တဲ့ခါကျတော့ကျမတောင်းတက်တာဒီ IUPUI ပေါ့ Indiana UniversityPurdue University, Indianapolis, Indiana, ပေါ့နော်။အဲ့ဒီတောင်းကကျတော့စိတ်ကောင်းဖြစ်တဲ့ကြောင့်ဈေးချူတယ်။ဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကလည်းဖြစ်တယ်သူတို့ပြောင်းလာတဲ့အခါဒါဖြစ်တဲ့အတွက်ကြောင့်မလို့ in state senior မရဘူးလေ။ဒီမြို့မှာရှိတဲ့ကျောင်းသားတွေအပေးရတဲ့ဇယိတ်ကပိုနေတယ်လေ။အပြင်းနဲ့လာတဲ့ဇယိတ်ဆိုရင်တော့တဝက်လောက်ဈေးကြီးတယ်လေ။ဆိုတဲ့ခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်။နေတဲ့အချိန်မှာကျမအလုပ်လုပ်တယ်အချိန်ပြည့်ပေါ့အလုပ်လုပ်တယ်အဲ့ဒီအချိန်မှာအဲ့ဒီကျမဘက်ကဆောက်ဝယ်ဖြစ်တယ်အဲ့နကဆောက်ဝယ်တယ်ကျောင်းမတက်ခင်မှာအကျိုးအကုန်လုံးကြည်အောင်လုပ်တယ်နောက်အလုပ်လျှောက်တဲ့အခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကျောင်းကိုပေးတဲ့အလုပ်ကိုရှာတယ်ပြီးလို့ရှိရင်ကျောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေဆိုတော့ပတ်စံတော့မများပြီလေအဲ့ဒါဒီအပြင်ကြည့်တာပေါ့ဆိုတော့ကျောင်းကတက်လာပြီဆိုတဲ့အခါကျတော့လေကိုကဒီမှာအိန္ဒိယမှာတော့ကျောင်းတက်ခဲ့ပါတယ်ဖွင့်လဲရပါတယ်ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားပြည်လည်းဖြစ်တယ်လေ ဘာဖြစ်ဖြစ်သတိနဲ့အစပိုင်းမှာတော့ဘာသာရက်တစ်ခုတင်နေပြည်တယ်နဲ့အဲ့ဒီအနေမှာတစ်ဆင့်ကိုဆင့်ပေါ့ကိုဟန်နကိုလည်းအချိန်တက်တော်မှာပေါ့နော်အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးချက်မှပဲဖွဲရသွားတဲ့အထိပေါ့အဲ့လိုတက်တယ်ကြားထဲမှာလည်းဘာဖြစ်ပြောအင်္ဂလိပ်စကားလည်းကိုစကားမဟုတ်တဲ့ခါတော့သူများတနားရီအချိန်ပေးတယ်ဆိုကိုက2နာရီလောက်အချိန်ပေးပြီးတော့ကိုကလစ်လာတယ်ဆိုလို့လေအပြော်ပါရင်လည်းသိလိုက်ဖို့လည်းကိုမှအချိန်မပေးနိုင်ဘူးနော်အဲ့လိုကလည်းအချင်းကြီးလုတ်တယ်ကျောင်းကလည်းအချင်းကြီးတက်တယ်ဆိုတော့လေကိုကတအားလို့ခြင်းရဲ့တခြားဘက်ကလည်းကိုကဆုံးရှုံးနေတာမှုတွေတော့ရှိတာပေါ့အဲ့တော့အဲ့လိုနဲ့ပဲဘာပဲဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ target ထားထားပြီးမဲ့လေးနှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်အနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလည်းရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျတော့ဒီအခက်အခဲတွေဖြတ်တန်းနေနေရမှာပေါ့နော်တခါတည်းကြလို့ရှိလို့ရှိရင်စိတ်သက်ကြရမယ့်ချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်နေကောမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
အာကြုံနေဆိုတာကသူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့မရှိနိုင်ခဲ့တဲ့အခါလေးပေါ့နော်အဲ့ဒါအငယ်တာပေါ့ကိုကအဲ့တော့ငယ်တယ်ဆိုတော့တမျိုးလေကိုကလည်းကြည့်ပြီးအမကိနာတို့ပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွယ်ရောက်ပြီးဆိုတော့သူများတွေကရောက်တိုင်းယူတဲ့အရွယ်လေးလည်းဖြစ်ကုန်ပြီလေနော်မငယ်ရောလေသူကျမကိုလည်းလူတိုင်းကပြောကြတာလေအမေကယောက်ျားမယူတာခလေးရောက်ပြီးအချိန်ကြာပြီနော်အဲ့တော့ပြီးခလေးဝင်မွေးပဲနေအောင်ပါညာမျိုးတွေပေါ့နော်အခါတလေကြိုက်နေပြန်စဉ်းစားတယ်လေဟောငါအတက်ကြီးနေသလားပေါ့နော်ကိုကနဲ့ကိုတော့ကိုပဲကိုချစ်သလားပေါ့ဒါမဲ့လည်းကိုကကိုကိုကိုကိုတည်တယ်လေဒီနေ့ဒီပညာမရခဲ့လို့ရှိရင်တစ်သက်လုံးပဲတော့မှသိချင်းဆောင်မှာမဟုတ်ဘူးသူတည်တဲ့တခြားမလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့
ကိုဘွားမှာဘာဆက်ပြီးတော့ညှော်မှမှာလဲရှင
်ကျမကအခုကလောလောဆယ်ကကျမရေးဌာနပေါ့မြွေကောင်တီကျမရေးဌာနမှာကျမ announce အနေနဲ့အလုပ်လုပ်တယ်အလုပ်လုပ်တဲ့ခါမှာကျတော့ကျမကလည်းတွေ့လာလေဆိုတော့ကျမမညှော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြည်လူမျိုးတွေကိုကျမဒီလိုနိုင်ငံကြီးမှာဘဝနဲ့ပြုစုရမယ်လို့ကျမလေးတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းသက်တုန်းကတော့စဉ်းစားခဲ့သေးတယ်ကိုတက်တဲ့ပညာဟာပေါ့နော်ကိုရဲ့လူမျိုးအတွက်လည်းအဆုံးမချရရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့တွေးခဲ့ဘူးလေ။ဒါနဲ့လည်းဒီဘက်နိုင်ငံမှာလည်းလူသားတွေကိုဒုက္ခရောက်နေတဲ့လူတွေကိုကူညီနိုင်ရင်ဒါပြီးတာပါပဲ။ဒီရင်ဆိုပြီးစိတ်တက်နေပဲကြောင်းကိုလည်းပြီးအောင်သင်ခဲ့တာပေါ့။ဒါနဲ့ဒီမှာအလုပ်တဲ့ခါကျကျွန်မပါကြည့်လဲဆိုကိုလူမျိုးမြန်မာပြည်ကလူမျိုးတွေလည်းမဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေလည်းမှပဲစည်းရဲပြီးတော့ဒီဆရာဝန်နဲ့လည်းပုံမှန်မပြိုင်နိုင်တဲ့ဟာမျိုးဒီတို့ကျမကြီးနဲ့ပတ်သက်ပြီးတော့လည်းပညာသေးတွေကောင်းကောင်းမရတာမျိုးတွေတွေ့လာတဲ့ခါကျတော့မှပြတော့အဲ့နဲ့အော်ဒါဆိုရင်တော့ဒီ nurse ကနေဆက်ပြီးတော့ nurse practitioner ပေါ့နော်တက်ဖို့စိတ်ကူးကဖြစ်လာတာပေါ့အဲ့ဒါတော့ master မထိုင်မရဘူးလေကျမအဲ့နှစ်နှစ်လောက်စဉ်းစားတယ်မတက်ဘူးလုံးလိုက်တက်မယ်လုံးလိုက်ခလေးနဲ့အဲ့ဒီကြားထဲမှာတော့ပြောက်ကမွေးတော့အမတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးကျမအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းကျမကိုနားလေတယ်ကျမကိုထောက်ပံ့တာပေါ့နော်အတက်ပါတက်ပါပေါ့သူကကိုထက်တောင်မှကိုအားပြန်နေသေးတယ်လေဆိုတဲ့အခါကျတော့နောက်ဆုံးကြတော့ဗာပဲဖြစ်ဖြစ်ဆိုပြီးဒီနှစ်ကြတော့တက်တော့မယ်ဆိုပြီးတော့ကျမဆုံးဖြတ်လိုက်တာပေါ့နော်ဖြည့်ဒီမှာဗာလေးဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလုံးလုံးစင်မှာတော့အဲ health practitioner တက်မယ်ဆိုတဲ့စိတ်နဲ့ပဲဒီပြီးခဲ့တဲ့ဇူလိုင်လအနေနဲ့ဆက်ပြီးတော့စတာဖြစ်တာပေါ့
nurse practitioner ဆိုတာဒီနိုင်ငံမှာသူနာပြုတဲ့တဆင့်ပြင်ပြီးတော့ဆရာဝန်လိုမျိုးစစ်ကူကွင်းရှိတဲ့အဆင့်ဆိုတဲ့အခါကျတော့ဆရာဝန်နှီးပါပေါ့နော်ဒီပညာသင်ယူရမှာမလို့ဒီကလေးတစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မမှာပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့အခါကျတော့ကိုဆုံးဖြတ်ချက်ကမှန်တယ်လို့ထင်ပါလားရှင
်အစလုံးကဆိုအမှန်တရားပြောမယ်ဆိုရင်ကျွန်မဆက်ဆက်တဲ့တုန်းကဆိုရင်ပထမဦးဆုံးအတန်းမှာနေမယ်ကျွန်မမှားပြီလားလို့တွေးတယ်ဒါပေမဲ့ကျွန်မတက်တဲ့ဟာကဒီတစ်ခါတက်လို့ရှင်ကိုတစ်ခုလေးနဲ့ပေါ့နော်တက်ရတာမျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့ခါကျတော့အရင်ယူမများဘူးပေါ့ဟိုများတင်တယ်လို့ကိုလေတစ်ခါကျရင်ဒါ subject တစ်ခုပဲဘာသာရပ်တစ်ခုပဲတက်တယ
်ခွဲခွဲပြီးတက်တာ
နည်းနည်းတော့ပေါ်သေးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်္ဂါလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီမှာတန်းငယ်ဆိုတော့တုံးနေလေအဲ့နဲ့သူကလည်းအမေကိုချီအမေကိုအော်နဲ့သူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမှာတိုင်းထိုင်နေမရဘူးဆိုင်းနေအဲ့ဒါမျိုးကျရင်အော်ကိုယ်တော့မှားနေပြီလားပေါ့နော်အရင်အတောင်ဆန်လုံးလားပေါ့ခလေးစီကိုဒီလောက်ထားခဲ့တာဆိုပြီးတော့ဒါမဲ့လည်းဘာဖြစ်ဖြစ်လေးလို့တော့ပြီးမှပဲဆိုပြီးတော့ကိုယ်ကတော့ခလေးကိုချီးနေတယ်လည်းအဲ့လိုအင်္ကာနေလည်းလှုပ်ပေါ့နော်တစ်ခါတလေကြာရင်လည်းအဲ့လိုပဲ ခလေးအိတ်ပြီးသွားတဲ့ခါမှာမတစ်ခါပြန်ပြီးတော့ထောက်ပြီးပြန်လို့ရတဲ့အချိန်မျိုးတွေရှိတယ်လေဆိုတော့နောက်တော့ရသလားဆိုအဆောက်အအုံကတော့ရခဲ့တယ်ဒါပေမဲ့အခုလုံရင်းလုံရင်းနဲ့နည်းနည်းအချိန်လေးပြန်ရလာတဲ့ခါတော့လည်းခလေးတွေကမှအခုဆိုသိသွားပြီဟာအမေအင်္ကာမလို့ရသေးဘူးနော်အင်္ကာတောက်လို့လိုက်အောင်ဆိုတာလေကိုကနိုင်ကျင်လို့နိုင်တာတော့ဒီဘက်ကိုအတင်းမအင်္ကာတောက်လို့ခိုင်းနေတာလေအဲ့ဒါမျိုးလေးတွေဖြစ်လာတာပေါ့နော်ဒါကကြတော့အခုအချိန်မှတော့ဖျားကြည့်စုတော့ကြောင့်ပေါ့အဆင်ပြေပါတယ်ဒီလောက်နောက်တာမရဘူးပေါ့
အဲ့တော့ကိုယ့်ရဲ့ဆုပ်ဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော် You can bend but never break me cause it only serves to make me
more determined to achieve my ဒေါ်လလာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်နိုင်ပါပြီခုတစ်ပတ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာဖတ်ရှုခွင့်ပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ခီးသွွားတွေကိုဆွဲဆောင်နေတဲ့အရီဇိုနာပြည်နယ်ကမြို့ကလေးနဲ့တိုက်ဆက်ပြည်နယ်အခြေစိုက်တံပိုးနဲ့ကျမ်းမာရေးအထောက်အကူပြုပစ္စည်းတွေစမ်းသပ်လှူဒန်းနေတဲ့အဖွဲ့လေးချောင်းတွေကိုကိုအောင်ကတင်ပြပေးထားပါတယ်
စက်တင်ဘာ23ရက်နေ့ကနေ29ရက်နေ့ထိသတင်းပတ်ဟာအမေရိကန်ပြည်ထောင်စုမှာအများဖတ်ရှုခွင့်မရအောင်တားမြစ်ပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ဖြစ်ပါတယ်။စာအုပ်တွေကိုစစ်စစ်ဖြတ်တောက်တာနဲ့လွတ်လပ်စွာဖတ်ရှုခွင့်ကိုမီးမောင်းထိုးပြတဲ့အနေနဲ့နှစ်စဉ်အခုလိုရက်သတ်မှတ်ထားတာပါ။ဒီနှစ်မှာတော့2019ခုနှစ်အတွင်းပိတ်ပင်ခံရတာဒါမှမဟုတ်အငင်းပွားစရာအဖြစ်အများဆုံးစာအုပ်10ခုစင်းကိုအမေရိကန်စာကြည့်တဲ့အသင်းကြီးကထုတ်ပြန်ပါတယ်။ဒါလို့ပိတ်ပင်ခံရတဲ့စာအုပ်တွေထဲမှာတီချောင်းကြံစီမှုလိန်ချောင်းအသာပေးရေးတာမှုလိန်သူကြီးကြိုက်နှစ်သက်သူတွေရဲ့ဒလီစရိုက်လိန်မိုင်းဆိုင်ရာကြံဖတ်မှုအသားအရောင်ခွဲခြားမှုစတာတွေကိုခက်ရှင်းရှင်းရေးတာဖော်ပြထားတဲ့စာအုပ်တွေပါဝင်ပါတယ်ဝါရှင်တန်ဒီစီစာကြည့်တဲ့ဖောင်ဒေးရှင်းအဖွဲ့အကြီးအကဲလင်းနီယာဟက်ဂတီက
Families with two dads or two moms for example also sometimes
အဖေနှစ်ယောက်အမေနှစ်ယောက်ရှိတဲ့မိသားစုတွေလိုမျိုးနဲ့အထူးသဖြင့်စစ်မဲ့ဖြစ်ပွားနိုင်တဲ့ထိအငင်းပွားလာနိုင်တဲ့နိုင်ငံရေးအယူအဆပါဝင်တဲ့စာအုပ်မျိုးတွေကိုဖတ်ရှုခွင့်ပိတ်ပင်လေးရှိပါတယ
်13 reasons why ဆိုတဲ့စာအုပ်ကတော့ New York Times သတင်းစာမှာဖော်ပြခံရတဲ့အယောင်ရဆုံးစာအုပ်စာရင်းဝင်မှာဒါပေမဲ့လည်း2009ခုနှစ်ကထုတ်ဝေတဲ့အဲဒီစာအုပ်အကြောင်းရုပ်မြင်သံကြားဇာတ်လမ်းတွေရိုက်ကူးလိုက်တဲ့အခါမှာတော့လူမှုအတိုင်းဝိုင်းကြားအငင်းအခုံပြောဆိုဆွေးနွေးစရာတွေဖြစ်ခဲ့တာပါကိုကိုကိုတေချောင်းကြံစီတာနဲ့ပတ်သက်ပြီးတော့ရေးသားဖော်ပြထားတာကြောင့်ဒီစာအုပ်ကိုကျောင်းနေမှာထားရှိဖို့တားမြစ်ထားပါတယ်။ The Kite Runner ဆိုတဲ့စာအုပ်ကတော့လိမ္မာအကြံဖတ်မှုနောက်ဒီအကြံဖတ်ဝါဒနဲ့ပတ်သက်ပြီးတော့အသားပေးဖော်ပြတာကြောင့်ပိတ်ပင်ခံရတာပါ။2012ခုနှစ်မှာထုတ်ဝေခဲ့တဲ့ Drama ဆိုတဲ့ရုပ်ပြဇာတ်လမ်းကတော့လိမ္မာချစ်ကြိုက်သူတွေရဲ့ဇာတ်ရိုက်တွေကိုဖော်ပြထားတာကြောင့်ကျောင်းစာကြည့်လိုက်ဒီမှာထားရှိခွင့်ပိတ်ပင်ခံရတာပါ။ American စာကြည့်လိုက်အသင်းကြီးကနေနိုင်ငံတော်ကစာကြည့်လိုက်တွေကျောင်းတွေတက္ကသိုလ်တွေစုစုပေါင်း354ခုကိုစောင့်ကြည့်လေ့လာခဲ့ရမှာ2019ခုနှစ်အတွင်းအများဖတ်ရှုခွင့်ပိတ်ပင်ခံရတာဓမ္မမဟုတ်အငင်းပွားစရာဖြစ်ခဲ့တဲ့စာအုပ်ပေါင်း416အုပ်အထိရှိခဲ့တယ်လို့ရေးသားဖော်ပြထားပါတယ်ခင်ဗျာ American ပြည်အောင်စုနောက်ဖက်ကျန်းတဲ့နယ်နေမြေတွေကရွှေတူးဖော်တဲ့မိုင်းတွေအလှပြင်ဆိုင်တွေနဲ့ကောင်းဝိုင်တွေဟာအခုခါမှာဟောလိဝုဒ်ရုပ်ရှင်တွေထဲမှာပဲတွေ့မြင်နေကြရတော့တယ်ဆိုပေမဲ့အရီဇိုနာပြည်နယ်ကမိုင်းလုပ်ငန်းတွေရှိခဲ့တဲ့အော့တ်မန်မြို့ကလေးမှာတော့အတိတ်ကယဉ်ကျေးမှုတွေကိုတွေ့မြင်နိုင်ပါတယ်အဲ့ဒီမြို့မှာဆိုရင်ခီးသွွားအလေပတ်လာရောက်သူတွေကြည့်ရှုလေ့လာဖို့မြင်းတွေမီးတွေအသုံးပြုကြသလိုတနက်တန်တချို့ကိုလည်းရံဖန်ရံခါကြားရမှာပါအောင်ရှိရကုနေဒီရုံက virus လို့ခေါ်တဲ့ American နောက်ဖက်ပိုင်းကရွှေတူးဖော်ရနေရတွေကိုမြို့ကန်တချို့ကပြန်တရုတ်ဆောင်ပြနေကြတာပါအဲ့ဒီနေရတွေတုန်းကဆိုရင်တနက်ကန်တချို့ဟာဗန်တွေကိုဝင်စီးပြီးတော့ရွှေတွေကိုခိုးယူကြပါတယ်အခုခါမှာတော့အလေပတ်လာရောက်သူတွေကိုဆွဲဆောင်တဲ့အနေနဲ့အဲ့ဒီခေကာလကအတိုင်းကြံကြံတန်းတန်းပြန်တရုတ်ဆောင်ပြနေကြတာပါ Old Man Double Studio ပိုင်းရှင် Linda Woodard က
Our country is very young compared to
Europa Asia နိုင်ငံတွေတက်ဆိုင်ရင်ဒီနိုင်ငံရဲ့သက်တမ်းကနှုတ်ပါတယ်။ဒါကြောင့်အနောက်အရက်ကကောင်းပွားတွေ၊ရွှေတူးသူတွေနဲ့အတိတ်ကနေထိုင်ပုံတွေဟာလူတွေလာကြည့်ချင်လာအောင်ဆွဲဆောင်မှုရှိကြပါတယ်
။ Arizona ပြည်နယ်မှာ1800ခုနှစ်အလွန်ကာလတွေတုန်းကရွှေကိုပထမဆုံးရှာဖွေတွေ့ရှိခဲ့တာပါ။အဲ့ဒီကာလတုန်းကရေကြီးရမျက်နှာရကိုရှာဖွေကြတဲ့လူတွေဒီနေရာမှာလာစုမိပြီး Old Man မြို့ကိုတည်ထောင်ခဲ့ကြတာပါ။စတင်တည်ထောင်တုန်းကတော့ လူတသောင်းလောက်ထိနေထိုင်ခဲ့ကြပြီးဒေတာတွင်မှအကြီးဆုံးမြို့ဖြစ်လာပါတယ်။အဲဒီနောက်ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအုတ်ပန်မြို့ကန်တွေဟာမြို့ကိုဆွန့်ခွာပြီးတခြားအလုပ်တွေရှာဖွေကြတာကြောင့်မြို့မှာလူ300လောက်သာကျန်ခဲ့ပါတယ်။ဒါပေမဲ့လည်းနှစ်ပေါင်း40လောက်အကြာမှာတော့ခရီးသွားတွေစိတ်ဝင်စားစရာမြို့အဖြစ်ပြန်လည်စီကားလာပါတယ်။အုတ်ပန်မြို့ကန် Big Mike Fox က
I live by my own wits and my own
ဘယ်သွားပါဘာလုပ်ပါဘာအာမခံရှိရမယ်ဆိုပြီးပြောမဲ့သူမရှိတော့ကိုယ်ပါတာကိုအေးအေးချမ်းချမ်းနေကျင်လို့နေလို့ရပါတယ
် Fox အနေနဲ့အခုလိုနေနေတာကလည်းမြို့နီနာဝန်းကျင်မှာတူဖော်လို့ရတဲ့ရွှေရည်ကြမ်းရှိနေသေးလို့ပါဘူမိဗေဒပညာရှင်တွေကတော့အဲ့ဒီတောင်တွေအောက်မှာဟိုးရုံကတူဖော်ရကနေကြံခဲ့တဲ့ရွှေသန်းပေါင်း80အောင်စလောက်ရှိအောင်မယ်လို့ခန့်မှန်းထားပါတယ်ဒါပေမဲ့လည်းအခုခါမှာတော့ Old Man မြို့လေးမှာFox လိုမျိုးအေးချမ်းချမ်းနေကျင်သူတွေအလဲလာသူတွေနဲ့စီကားနေပါတယ်ခင်ဗျာကဘာတဝမ်းမှာကလင်းငယ်1.6တန်းလောက်ဟာသူတို့ကမွေးဖွားပြီးတလအတွင်းမှာပဲတည်ဆုံးခဲ့ကြတယ်လို့ WHO ကဘာကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်အဲ့လိုတည်ဆုံးသူအများစုဟာကျန်းမာရေးဝန်ဆောင်မှုဘိုင်းမှာအားနည်းချက်ရှိတဲ့ဖွံ့ဖြိုးဆဲနိုင်ငံကပါအခုခါမှာတော့ Texas ပြည်နယ် Houston အခြေစိုက် Rice 360 Degree Institute အဖွဲ့ကအာဖရိက Sub-Sahara ဒေသမှာအဲ့လိုအသေးပြောင်းနှုံးချဆင်းသွားအောင်ကြိုးပမ်းတဲ့အနေနဲ့ဒေသရင်းကဆေးရုံတွေမှာလိုအပ်တဲ့ဆေးရုံသုံးကိရိယာတွေကိုလှူဒန်းပေးနေပါတယ်မာလာဝီနိုင်ငံကဆေးရုံတရုံမှာလုပ်ငန်းအတွေ့အကြုံယူခဲ့တဲ့ဆိုနီယာဆိုဆာကမွေးဖွားလာတဲ့ကလေးအင်အားနဲ့သူနာပြုအင်အားမမျှမတဖြစ်နေကြောင်းအခုလိုရှင်းပြပါရစေ
It was really hard to
အိမ်မှာလုပ်လို့ရတဲ့တကယ်ကိုခက်ခက်ခဲပါဒါပေမဲ့လည်းအဲ့ကိုပြန်သွားပြီးတော့သူတို့အတွက်ရရှိနိုင်တဲ့ကျန်းမာရေးစောင့်ရှောက်မှုပေးဖို့ဆန္ဒရှိနေပါတယ
်ဆိုဆာဟာမွေးပြီးကာစားကလေးတွေကိုအနှွေးရက်ပေးနိုင်တဲ့ပစ္စည်းလိုမျိုးဖန်တီးဖို့ဆောင်ရွက်နေသူပါအခုခါမှာတော့အဆောက်အအုံယောဂနဲ့လာမစစ်မီမွေးဖွားတဲ့ကလေးငယ်တွေကိုအသက်ဆက်ရှင်သန်နိုင်အောင်အထောက်အကူပေးနိုင်တဲ့ပစ္စည်းပေါင်း18မျိုးလောက်ရှာတွေ့ထားတယ်လို့ဆိုပါတယ် Rice 360 Global Health အဖွဲ့က Yvette Mirabel က
Our students developed
ဒီစီစဉ်ကနေဒေါ်လာရာခိုင်နှုန်းသာကုန်ကြတယ်လို့ကြန့်ခိုင်ပြီးတော့ထိမ့်သိမ်းတာရောပြန်ပြင်ဆင်ရတာရောလွယ်ကူတာမျိုးကိုဖန်တီးဖို့အဖြစ်တွေ့ထားပါတယ
်မာလာဝီနိုင်ငံမှာဆေးရုံသုံးပစ္စည်းကိရိယာတွေကိုနိုင်ငံကြီးတွေကထောက်ပံ့လှူဒန်းခဲ့ဘူးပေမဲ့အားလုံးဟာတိတ်သုံးတက်လာတာတော့မဟုတ်ပါဘူး Rice 360 degree အဖွဲ့က Jack Wang က
I saw that all the
ကမ္ဘာနိုင်ငံကြီးတွေကလှူဒန်းတဲ့ပစ္စည်းတွေကအဲ့ဒီမှာအသုံးဝင်ပါဘူးတေချာမထိန်သိမ်းနိုင်တာကြောင့်တခုခုထိခိုက်ပျက်စီးသွားပြီဆိုရင်လည်းပြန်ဆင်ဖို့အပိုပျက်စီးမရှိပါဘူ
းဒါအပြင်မတန့်ရှင်းတဲ့ဝင်ကျင်ဖြစ်တာကြောင့်ပျက်စီးပြီးတော့အသုံးမဝင်ဖြစ်သွားတယ်လို့လည်းဆိုပါတယ်မီရာဘယ်လ်က
engineer ဆရာဝန်သူနာပြုတွေဟာသင်တန်းတွေနည်းပညာတွေကိုသင်ကြားပေးနေတဲ့အနောက်နိုင်ငံကကျောင်းတွေမတက်ရဘဲနဲ့ဒါမှမဟုတ်တခြားနည်းမျိုးစုံနဲ့မလေ့လာနိုင်ခဲ့ဘဲနဲ့တော့ဒီပျက်စီးတွေဘယ်လိုသုံးစွဲရမလဲဆိုတာကိုသိမှာမဟုတ်ပါဘူး
Rice 360 degree အဖွဲ့အနေနဲ့မွေးဖွားလာတဲ့ကလင်းငယ်တွေရဲ့အသက်ရှူနှုန်းနဲ့အပူချိန်ကိုစောင့်ကြည့်တိုင်းတာတဲ့အကုန်ကျနည်းပြီးတော့ရေရှည်ခံတဲ့နည်းပညာတွေကိုလည်းဖန်တီးနေပါတယ်လျက်စစ်တအားရရှိဖို့လည်းနီလန်မောင်းစုံနဲ့စီစဉ်ထားတဲ့အကြောင်းမီရာဘယ်ကပြောပါတယ
် We're in some cases incorporating
battery သုံးဖို့အဆင်ပြေတဲ့နေရာမှာ battery သုံးပြီးတော့တချို့နေရာတွေမှာတော့အရင်လျက်စစ်မီအနေနဲ့နေရောင်ခြည်စွမ်းအင်သုံး solar စနစ်ကိုအသုံးပြုပြီးလျက်စစ်မီသုံးလို့ရအောင်စက်တက်နေပါတယ်
Rice 360 degree အဖွဲ့အနေနဲ့ဒေတာနဲ့ကန့်ညီမဲ့နည်းပညာတွေကိုဖန်တီးသွားမှာဖြစ်ပြီးမာလာဝီအဲဒီနောက်တော့လိုအပ်တဲ့တခြားနိုင်ငံတွေကိုလည်းအကူအညီပေးသွားမှာဖြစ်တယ်လို့ပြောပါရယ်ခင်ဗျာ
ကိုအောင်ရဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပြီးအခုတော့ဒေါခွင်မျိုးသက်စီစဉ်တင်ဆက်နေကြသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရပါမယ်ရှင်
မြန်မာနိုင်ငံရဲ့ရေကြီးမှုအန္တရာယ်ကာကွယ်နိုင်ရေးအတွက်တဘာဝဝင်းကျင်ထိမ့်သိမ်းရမှာအတူတွဲပြီးလှုပ်ဆောင်တဲ့ R3 ခုတွေကတတိယ R ဖြစ်တဲ့ Reforestation ကိုခေါ်တဲ့တစ်တော်ရပြန်ပြီးရှင်းသန့်လာအောင်ဘယ်လိုလုပ်တင်လဲဆိုတာကိုထိမ့်သိမ်းရေး Engineer ဦးသိမ်းမော်ကပြောပြပေးမှာပါ
ဒီတော့ပါညူသင်ကိုတစ်ပင်ဆိုင်ရမယ်ဆိုတာလူတိုင်းမှာအသိတော်ရှိတယ်။အဲတော့မိုးရင်းမှာတစ်ပင်တွေဆိုင်ကြတစ်ပင်ဆိုင်ပွဲတော်တွေလုပ်ကြတယ်။ဒါပေမဲ့တကယ်တော့ပွဲကျင်ဖြစ်ရောက်အကျိုးရှိလာတဲ့ဒီဆိုင်တာမျိုးကိုမတွေ့ရဘူး
။မြန်မာနိုင်ငံမှာတစ်ပင်ဆိုင်ပွဲတွေလုပ်ကြတာကြောင့်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ဖို့တစ်ပင်ဆိုင်ပြိုးရမယ်ဆိုတဲ့အသိကိုရစေပါတယ်။ဒီအသိနောက်မှာဆက်ပြီးသတိထားဖို့လိုတာကတစ်ပင်ဟာတပင်နဲ့မလုံလောက်ဘူးဆိုတာပါ။
ဟိုတကယ်တမ်းကျတော့ရေကြီးကိုတိုက်ချမှုတွေပြင်ပြင်တမင်နဲ့ရနေပြီးတော့ကာဝင်မပေးနိုင်ဘူးဆိုတာဥပမာကျွန်တော်တောင်ဆောင်နေမှာလက်ကမ်းနေမှာအမြင့်တွေကြွားနေတဲ့ပြင်ပြင်ကြီးပြေးဦးကြတာပေါ့နော်သူကအမြင့်တွေကြွားနေတာမဟုတ်ဘူးသူ့အောက်ကမြင်းကြီးတိုက်စားတာလေဆိုတာပြင်ပြင်တမင်ကြီးကရေတိုက်ချမှုတွေဖြီးရောက်ကွာကိုမပေးနိုင်ဘူးအဲ့သူကအရွက်တွေနဲ့အပေါ်ကျလာတဲ့မိုးရေမြေကြီးကိုကျတဲ့အချိန်ပေါ့နော်ဖိတ်ပြုံပဲရှိရဲ့နောက်ပြီးတော့ကျလာတဲ့မိုးရေကသူကစုပ်ထားတဲ့အချိုးဖြစ်မှုတော့ရှိရဲ့တပင်ကြီးကမြေကြီးတိုက်စားမှုတွေကိုဖြည်းဖြည်းရောက်ကဝင်ပြေးနိုင်တော့ဖြစ်လာမှသာလဲတပင်တွေအများကြီးဖြစ်လာမှသာလဲရေရတပင်တွေကြားကနေဖြတ်စီနေသွားမယ်နောက်ပြီးတပင်တွေအောက်မှာရှိတဲ့အရွက်ချောက်တွေတိတ်ခိုင်းချောက်တွေရပင်တွေဆိုတဲ့အပင်လေးတွေနဲ့ဒီအတားအဆီးဖြစ်လို့သာလဲသူကနေပြီးတော့မြေရောက်ရေပုံပြီးတိုးလာတာပေါ့နော်
ဒီလိုအကျိုးရှိလာစေဖို့အဓိကရည်ရွယ်ပြီးတစ်ပင်ဆိုင်နေတဲ့သူတွေကဘာတဝမ်းမှာရှိပါတယ
်။ကဘာတဝမ်းပါပေါ့နော်။ဒီတယောက်ချင်းတစ်ပင်ဆိုင်နေတဲ့လူတွေရှိတယ်။ဥပမာဆိုလို့အင်ဒိုနီးရှားနိုင်ငံမှာအစာဒီမန်ဆိုတဲ့လူရှိတယ်။သူက20လောက်ပေါ့နော်။သူဒီဂျာဗာကျွန်းအလယ်ပိုင်းကသူတို့ယူအားပေးရတဲ့တဲ့တော့ကမီးလောင်လို့ပြတ်သွားတယ်။နောက်ပြီးတော့လူတွေဖြစ်ပြီးလို့လည်းပြတ်သွားတယ်။ဘာတွေ့လာလဲဆိုတော့သူတို့ယူအားမှာရေမြရတော့ဘူးကစမ်းရေစမ်းရေစမ်းကြောင်းတွေခန့်ချောက်သွားတယ်လက်ဆိုင်ကလည်းလက်ဆိုင်လိုမရတော့ဘူးအဲ့တော့သူတို့ဘာလဲလုပ်လဲဆိုတော့လင်းချင်းပွင့်လေးကိုရောင်းတယ်ရောင်းရော်ပဲလုံးလေးရတာပေါ့နော်အဲ့တော့သူကကြားတဲ့လင်းချင်းကိုရောင်းရတဲ့တက်ဆန်ကိုသူကဘာလုပ်လဲဆိုတော့ညောင်ပင်ပြိုးပင်တွေဝင်ပေါ့နော်ညောင်ပင်ပြိုးပင်ကတော်တော်ကြီးကြီးတယ်ခုကစ်ဆိုရင်တပင်$900လောက်ရှိတယ်အဲ့တော့သူကရတဲ့ပတ်စားတဲ့ညောင်ပြိုးပင်တွေကိုအစ်တတော်တွေမှာတက်ပင်လို့သွားဆိုင်တယ်အဲ့တော့ညောင်ပင်ဆိုတာသုံးမတည်ဘောတော့လူတွေအတွက်အစ်ကလည်းသုံးလို့မရအရွက်ကလည်းသုံးလို့မရအစ်ရလည်းသုံးလို့မရဘူးပေါ့နော်အဲ့တော့အသုံးမကျတဲ့အပင်ကိုစိုက်နေတဲ့သူတို့လူတွေကအယူလို့ခေါ်ကြတာဒါပေမဲ့နှင်း20လောက်ကြာတဲ့အချိန်မှာခုနစမ်းနေပြန်ထွက်လာတယ်ရေတွေပြန်ရလာတယ်သူတို့တရားလုံးရတယ်ရေကိုပေါ်ပေါ်တီးသုံးရတယ်ဒေးတွေကပြန်စိုက်လာတယ်ပေါ့ဒါပါအကြောင်းဖြစ်လာလဲလို့ကြည့်တဲ့အချိန်မှာသူစိုက်တဲ့သူပင်ရောက်ရေတွေပြန်ထွက်လာတာလူတွေချိန်မှာသူကအခုတော့ဒါဟီးရိုးဖြစ်သွားပြီပေါ့
အင်ဒိုနီးရှားကဂျန်တော်တက်တော်တော်မီလောင်လို့ပျက်စီးခဲ့ရတဲ့နောက်အဲ့ဒီကဒါလီရွာမှာအငတ်ဘေးဆိုက်ခဲ့တာကိုစာဒီမန်ကညောင်မင်းပေါင်း11,000နဲ့အေကာပေါင်း250မှာစိုက်ပြီးဖြည့်ရှင်းခဲ့တာဖြစ်ပါတယ်။သူလိုလူတွေတခြားနိုင်ငံတွေမှာလည်းရှိနေပါသေးတယ်။
တော်သူလိုလူတွေတရုတ်ပြည်တို့အာဖရိကမှာတို့အိန္ဒိယမှာတို့ရှိတယ်။သူတို့တွေအပင်တွေဘလောက်ထိစိုက်ကြလဲလို့ကြည့်ရတယ်မှာအနည်းဆုံးလူကအပင်1,000စိုက်တယ်။အကျယ်ဝန်းကဧကတရာလောက်ပေါ့နော်။ဧကတရာလောက်တင်မှာအပင်1,000လောက်စိုက်မှာတကယ်အကျိုးဖြစ်တာကိုသိရမှာနော်။အဲ့တော့ကျွန်တော်တို့ကလည်းတမင်စိုက်နေတာတဲ့အနည်းဆုံး10,000တော့စိုက်မှာဖြစ်တယ်။တရုတ်ပြည်တို့အိန္ဒိယတို့မှာအပင်တန်းတဲ့ချီစိုက်နေတယ်။ပါကစ္စတန်မှာသူအပင်ဘီလီယံတဲ့ချီစိုက်နေတယ်။ဒီနေရာချွေးစုနာမီဆိုပြီးတော့ခက်ခက်သမားလေးပြီးတော့နိုင်ငံကောင်းကောင်းဖြစ်လာတဲ့အမေရိကန်အမှုတော်ပြီးလုပ်တ
ာမြန်မာနိုင်ငံမှာလည်းတဘာဝဝင်းကျင်ပညာရှင်တယောက်ကြောင့်စိန်လန်းဆိုပြခဲ့ရတဲ့တာတကရှိပါတယ
်ပူပါတော်ဆိုကျွန်တော်ငငယ်တော့ကပူပြတဲ့ဒေသမှာနေတဲ့အတွက်လူဆိုရင်ကျွန်တော်ပူပါကိုတွားပြီးတော့ရေဝဲစားခက်ကြတယ်ပူပါတော်မှာဆန်းချောင်းလေးတွေပြီးမှစားကြတော့ကြပြီးမှပြန်လာကြတယ်ကျွန်တော်တို့ဆယ်ကျော်သက်ဖြစ်တဲ့အချိန်မှာပူပါတော်ကြီးမထွက်တော့ဘူးတော်တော်မှာတစ်ပင်လေးမရှိတော့ဘူးမပြောတော့ရည်ရရှိတော့တယ်ဒါပေမဲ့တတိုးကဥုံကအဲရောက်သွားတဲ့အချိန်မှာသူကဥပတော်မှာတစ်ပင်လေးပြန်ဆိုင်တယ်ပြန်ဆိုင်တော့ကျွန်တော်လူလာပိုင်းဖြစ်တဲ့အချိန်မှာဥပကကြီးပြန်ထွက်လို့ဒီနေ့ဒီလေပုပ်ပါပဝင်ပြန်စိတ်လန့်နေအောင်သူကချောက်ပေါင်းလို့မြို့မှာလဲပုပ်ပါကြီးရဲ့ဒီရတာတုံးနေရပြီဆိုတော့တစ်ပင်ကတပင်နှစ်ပင်ဆိုင်တာလေအဲ့လိုပေါ့နော်ခြေခြေပြန်ဆိုင်နေမြန်မြန်ဆိုင်နေမှာပဲကဘာပဝင်ပြန်တဲ့အကျိုးရှိတယ်ဒါတော့မှ20လောက်ကြာမှတကယ်အကျိုးရှိပါလေပေါ့နော်ဆိုတော့ကျွန်တော်တို့ဒီမှာလည်းတကယ်ပေါင်းရည်ကိုအကျိုးဖြစ်ဖို့ဆိုရင်အပင်တောင်းတော့အဲဒီ site မှာဖြစ်နေလို့ဖြစ်နိုင်အပင်သိမ့်တဲ့တန်းနဲ့ချီဆိုင်ဖို့လိုနေတော့ဒီတစ်ပင် site တောင်လည်းဖြူရရောအဆိုးရရောအဲဒီအားလိုက်လုံနိုင်မှာဖြစ်မယ်ဖြစ်နိုင်တဲ့မြာကုနာနီးတုံးလားလုံးကိုပေါင်းပြီးမှအထီးရောက်လုံးမှာတကယ်ပတ်ဝန်းကျင်ဘာပတ်ဝန်းကျင်ပြန်ပြီးကောင်းလာမှာပထမဆုံးကတော့ rainwater harvesting ဆိုမိုးရေကိုရအောင်မိုးရေကိုထိန်းချုပ်ပေးရမှာပေါ့နော်ဒုတိယမီလာကတော့ကျွန်တော်မြစ်ထဲမှာပို့နေတဲ့တဲနှုံးတွေကိုတဲထုတ်ရမယ်။မြစ်ထဲမှာရေအတွက်စီးရတဲ့နေရာရှိလောက်လုပ်ပြရမှာပေါ့နော်။အဲ့ဒါကတော့ ground for the river ကိုခေါ်ရပေါ့နော်။ဆိုတော့နောက်ဆုံးတနည်းကတော့တမျိုးကြာနီးဖြစ်တဲ့ free forestation ကိုပေါ်တဲ့တစ်ပင်တစ်တော်တွေပြန်ပြီးဖြစ်လာအောင်လုပ်တာပေါ့နော်
။တစ်ပင်တစ်တော်တွေပြန်ကောင်းလာအောင်လုပ်တဲ့နေမှာမြက်ပင်တွေကလည်းအရေးပါပါတယ်။ချင်းပြည်နယ်ဖလန်းလင်းခွင်းအတွက်ဗက်တီဗာအမျက်ရှည်မြက်ကိုစိုက်ပြူပြီးမြေထိန်းတာဟာနောင်သစ်ပင်ကြီးတွေစိုက်ဖို့အတွက်ပါလမ်းပွင့်သွားစေတာပါ
လန်ကအခုလေးညာကွင်းကလန်ကစူပုံလေးကွင်းဆိုတာသူတို့အတိတ်လုံးလေးကြောင်းကြီးတာကျွန်တော်တို့နားလဲတာသူတို့ကတကယ်ခင်ပြီးတဲ့မိတွေနဲ့ဒီမျိုးထိမှုပမာကြံစီတယ်လို့ကျွန်တော်တို့ကြားရပေါ့နော်အဲဒီမျိုးထိမဲ့ကုန်ပြသေးကလေးရင်ကွင်းတစ်ခုလုံးရှိနိုင်ရင်တစ်ခုလုံးကုန်ပြသေးတယ်တော့ပုံနေတယ်လို့ကျွန်တော်တို့ကြားရပေါ့နော်ဒါမဲ့အခုဒီမျက်ကိုဆိုက်လိုက်တဲ့တည်းကကုန်ပြတဲ့ကတော်တော်လေးကိုအပြည့်အစုံတက်တာဝါရဲ့ရေရှည်မှလည်းအကျိုးရှိတယ်နောက်ပြီးတော့ကျွန်တော်ကဒီမျက်ကမျက်တည်ဆိုင်ပါမို့မျက်ဆိုင်ပြီးလို့တစ်နှစ်လောက်ကြာလို့ဖြစ်ရင်မျက်တည်ကြာမှကျွန်တော်ကထီးယူပင်လို့တောင်စလပင်လို့စားတယ်ဒီကကတင်းအကြီးကြီးပါဆိုင်ပါပေါ့နော်ဆိုတာမျက်ကိုဆိုက်ပြီးမြေထိန်တယ်နောက်တစ်ဆင့်ကတတော်ကျန်ဖြစ်လာလို့အတွက်မြက်ကိုပဲအောက်ကူကြီးမှာကျန်ဆိုင်ကြမှာပေါ့နော်အဲ့လိုကြီးရတာရဲ့မြက်ကမြေဖေးဝင်မကောင်းဖြစ်ပြတတော်ဖြစ်ဖို့အတွက်ပါအခြေခံကောင်းတစ်ခုဖြစ်နေတာကိုကျွန်တော်တွေ့တယ
်ထိန်းသိမ်းရေး engineer ဦးသိမ်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးထားတာပါအခုတော့စနေညအတိုင်းလေးလိုင်းစီစဉ်မှာဗားရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်ရရှိနေပြန်မြန်မာနိုင်ငံရဲ့လူခွေမှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကျင့်လွန်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါလဲဒီမိုကရေစီအခုပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းဒဲအလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအလီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်ကြမယ့်သတင်းတွေကိုကြည့်ဆိုပါရစေခင်ဗျာ
။စနေညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင်။
တန်ဇန်းနီးယားနိုင်ငံကမနေ့တုန်းကခီးစဉ်တွင်ကရိုတင်မော်တိမ်မမှုကြောင့်တည်ဆုံးသူ100ထက်မနည်းရှိတဲ့အကြောင်းနိုင်ငံမယ်ရေဒီယိုကဒီနေ့ပဲပြောလိုက်ပါတယ်အသက်မသေးကျန်နေနိုင်သေးတဲ့သူတွေနဲ့တည်ဆုံးသူတွေကိုရှာဖွေကယ်ဆယ်ရေးစီစဉ်နေကြတော့ဒီနေ့မနေ့မှာပဲပြန်လည်စတင်ခဲ့ရတာပါလူ39ယောက်ကိုကယ်ဆယ်ထားနိုင်ပြီဒီထဲမှာတချို့ကတော့အခြေအနေဆိုးတဲ့အကြောင်းလဲဒေသခံအနာဝင်ကမနေ့တုန်းကပဲပြောဆိုထားကြတာပါပြောနေတဲ့ငါစစ်ပတ်ဆိုင်ရာအေဂျင်စီတစ်ခုပေါ့အမေရိကန်ပြည်တော်စုကအရေးယူတန်ခတ်လိုက်တာကိုပြန်လည်ရုပ်သိမ်းပေးဖို့နဲ့ဒီလိုမဟုတ်ရင်တော့နောက်ဆက်တွဲအကျိုးဆက်တွေရင်ဆိုင်ရလိမ့်မယ်လို့တရုတ်နိုင်ငံကသတိပေးလိုက်ပါတယ်အမေရိကန်ရဲ့တက်ခတ်မှုတွေပေါ်တရားဝင်ကန့်ကွက်တဲ့အကြောင်းလဲတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောဝင်ရာကန်ရှောင်းကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့တာပါအင်တာနက်ကနေပေါက်ထွန်းတက်ခတ်မှုတွေဆက်သွယ်ရေးခွင့်ရတွေကိုထိုးဖောက်မှုတွေနဲ့တခြားအွန်လိုင်းတက်ခတ်မှုကျွလွန်သူတွေအနေနဲ့ထိုက်တဲ့နဲ့ပေးဆက်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းဆက်ပိုင်းအင်တာနက်လုံခြုံရေးတွေပြင်ဆင်နေတဲ့အမေရိကန်ပြည်ထောင်စုကသတိပေးလိုက်ပါတယ်ပြည်ပနိုင်ငံတွေအကြမ်းဖက်ဝါရီအုပ်စုတွေရာဇဝတ်ခိုင်းတွေရဲ့အွန်လိုင်းချင်းချောက်မှုတွေကြီးထွားလာနေတာကိုအပြင်းထန်တုံ့ပြန်သွားမဲ့အမျိုးသားစိုက်ဘာလုံခြုံရေးမဟာဗျူဟာတစ်ယောက်ကတော့သမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကပဲလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါအမေရိကန်တရားဝင်ချုပ်တရားသူရေးဖြစ်စွပြုခံထားတဲ့ Brett Kavanaugh ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်ဆော်ရတာခံရတယ်လို့ဆွဆွဲထားတဲ့အမျိုးသမီးရဲ့ကုန်သိက္ခာတည်ကြည်မှုပေါ်သမ္မတဒေါ်နယ်ထရန့်ကမေးခွန်းထုတ်လိုက်ပါတယ်။လွန်ခဲ့တဲ့36နှစ်တုန်းကဖြစ်ရတဲ့ပတ်သက်လို့အမျိုးသမီးဆွဆွဲထားတော့ဆိုရတယ်ဆိုရင်အဲ့ဒီအချိန်မှကလေးကတရားဥပဒေစိုးမိုးတောင်းရှိသူကိုတိုင်ကြားဖို့ကောင်းတဲ့ကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအသံလွှင့် engineer ကတော့ Daniel Crafton ဖြစ်ပါတယ်ဒီကနေ့ညအစီအစဉ်တွေကိုလိုင်းဒိုမီတာ25 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျမမြတ်သစင်အောင်ပါ
Thank you. This program has come to you from the Voice of America, Washington. Welcome.